าธนาดอนนี่2550ခုနှစ်ကောဇာတက1380ခုနှစ်နတ်တော်လောကြီးကျော်စတေးရံကုန်တိုင်းအစိမ်မြို့နယ်ချုပ်ကုန်းအချင်းရွက်မဟာသုခိတံနာမတိရိဓမယုတိရိယရဏဓမယုဒီဝေကျုပ်ကိုအရှိတရားဝဖြစ်ရဲ့အကျိုးဆောင်အဖွဲ့ပထမကျင့်ရှင်ဈိမတိလောကတိဓမ္မပူဇာဓမ္မသဘင်အခန္ဓာဝေဟောကြားအပ်တော်သူတော်ကောင်းတို့ဤစိတ်နေသဘောဓာတရားဒေသနာတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရွှေဘုံတော်သခင်ရှင်တော်မြတ်ဗျာ၏မဟာကရုဏာကုံအာယုတိဝါတိတိဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဗထာဝယုစုပူဇော်ခြင်းဖြင့်စတင်ရအောင်ယောကပံသောတိဟိတိယပမေယံကာလံကရွန်တော်တိတုကရာမိခေရံကတောလောကမိတာယနာသောနမောမဟာကရုဏိကတထတယောနာထိုဝိရိယများစွာတတဝါဤသံသာစီပွားလွန်လာတောင်းတဘုံပေါင်းခါသဖြင့်နာထအမြညာချင်းရှင်တော်မြတ်ဖျားသည်ကဗ္ဗဗောဓိဟိတိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မီယံဒီကံတဏိတာဖော်ပြခြင်းမှာမစွာနိုင်ပါသောကာလလေးအတင်ခြေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဤကယတတလောကဤအကျိုးစီးပွားအလို့ကအတိတကရာတိဥစ္စာသက်ချင်လက်အင်္ဂါမိတ္တရှိမသမိတာနှင့်တခြားသမိဆွနေသည်ဟုကျက်တိချဝေ50အစုအနုံခဲရသောဥရကိုကရောတော်ဘုရားဖြစ်ရန်ဤကံကျိုးကိုအားထုတ်တော်မူရသည်ဖြစ်၏ခေရံလက်ချင်းမြေလုံးအသက်ဆုံးနှင့်နှလုံးစေဝံဘုရောဤပင်မင်းတို့ကတောဘဝတဏ္ဍချင်းသံများစွာရောက်တော်မူခဲ့ရရှိသည်မဟာကရုဏိကတတ္တဝါများယဝေတာကေတနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတဏ္ဍနတ္တဝိရိယများစွာတတ္တဝါဤသံသာစီပွားလူလာတောင်းတဘုံဘောင်ခန္ဓာဖြင့်နာထအမိညာသူရှင်တော်မြတ်ဗျာနမောယုတိကြောင့်ကြောင့်မနောလျောဖြင့်ကရောယုကျိုးရှိခိုးခြင်းသည်အတုဘဝတုစင်စစ်မသိဖြစ်ပါစေတည်းသူတော်ကောင်းတို့ရဲ့စိတ်တည်သဘောဓာတ်သူတော်ကောင်းဆိုတဲ့စကားလုံးကိုပါဠိဘာသာနဲ့တပ်ပုရိသလို့ခေါ်တပ်ပုရိသဆိုတာသုံးတော်ပုရိသောတပ်ပုရိသောလူတော်လူကောင်းလို့ဒီလိုအဓိပ္ပာယ်ရသူတော်သူကောင်းဆိုတာသူတော်ကောင်းလို့ဆိုရက်စကလုံးသိတယ်ကတော်လဲတော်တယ်ကောင်းလဲကောင်းတယ်ဆိုရက်အသေးသေးဒီညော့တော်တယ်ဆိုတာအရင်ချင်းရှိတာကောင်းတယ်ဆိုတာစိတ်ထားကောင်းတယ်ကိုချင်းတရားလည်းရှိတယ်စိတ်ထားလည်းကောင်းတယ်ကိုချင်းတရားပြည့်ဝပြီးတော့စိတ်ထားကောင်းတဲ့ပုဂ္ဂိုလ်အပုရိတာသူတော်ကောင်းကိလေသာဖြစ်ဆုံးတာပမာဒကမှာတော့သူတော်ကောင်းကိုမျိုးမျိုးဖွင့်ညတ်သေးတယ် တော်တယ်ဆိုတာဒီအချင်းကိုပြောတယ်ကောင်းတယ်ဆိုတာကျင့်စာလိုက်တာဘိုင်းဆိုင်ရာကောင်းတာကိုပြောတယ်တရားချင်းပြောမယ်ဆိုလို့ရှိရင်ကိုချင်းသီလလည်းကောင်းတယ်အသိပညာလည်းရှိတယ်ပေါ့လူတွေကဒီလူကလူတော်လို့ပြောတာရည်ညွှန်းတာဘာရည်ညွှန်းလို့ဆိုသူရဲ့ပညာအရေးချင်းကိုရည်ညွှန်းပြီးတော့ပြောလို့ရှိတယ်ဒီကောင်ကလူတော်ပဲဒီလူကလူတော်ပဲနဲ့ပြောတာပညာအရေးချင်းတစ်ခုကိုရည်ညွှန်းပြီးတော့ပြောတာလူကောင်လို့ပြောတာကျတော့ကိုချင်းတရားကောင်းတာရည်ညွှန်းပြီးတော့စာပေလို့ပြောမယ်ဆိုရင်သီလလည်းရှိတယ်ပညာလည်းရှိတယ်ကံတို့လုံးမောင်းသူပြောကိုချင်းတရားတော့ကောင်းတယ်အညံမရှိဘူးဆိုလို့ရှိရင်တချမ်းပဲသူ့အတွက်တော့ကောင်းကျန်တဲ့ပုဂ္ဂိုလ်အတွက်ကောင်းမှာပေါ့ဒီလက်ရှိတယ်တော်တော်အရင်ချင်းကမကောင်းမတော်ဘူးတော့အရင်ချင်းကတော့တော်ပါရဲ့ကိုချင်းတရားမကောင်းဘူးဆိုတော့ရှိသေးတယ်အဲ့တော့ဒီနှစ်ခုကလူတစ်ခုတယောက်ရဲ့အခြေခံအရေးအသေးအဖြစ်ရှိတဲ့ရှိလိုက်တဲ့အရင်တွေဒီနှစ်ခုကိုထပ်ပြီးတော့ short chart ပြလို့မဖြစ်နိုင် short chart ပြရမယ်ဆိုရင်ဘာကိုဦးစားပေးရမလို့အကယ်၍အရင်တွေတစ်ခုတည်းပဲရေးမယ်ဆိုရင်ဘာကိုဦးစားပေးရမလို့ဆိုကိုချင်းကောင်းသီလရှိတဲ့သူဦးစားပေးပြီးရေးရမယ်ကိုချင်းတရားကောင်းလို့တော့အဓိကကြကိုချင်းတရားကောင်းပြီးတော့မတော်ရင်သူများကိုမကူညီနိုင်တာပဲရှိတယ်ဒီပုဂ္ဂိုလ်ကကိုချင်းတရားကောင်းသည့်အတွက်ကြောင့်သူ့အတွက်လည်းကောင်းတယ်အများအတွက်လည်းကောင်းတယ်လို့ပြောရအောင်သို့သော်သူ့ရဲ့ဆွမ်းဆောင်မှုတွေကသိကျော်မရှိဘူးအများအကျိုးအတွက်လုံးနေဆွမ်းသိကျော်ရှိပညာရှင်ချင်းကတော့တော်ပါရဲ့ကိုချင်းတရားမကောင်းဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်မျိုးကအန္တရာယ်များတဲ့ပုဂ္ဂိုလ်မျိုးဖြစ်လာတတ်တယ်ကိုချင်းတရားမကောင်းတဲ့အတွက်အဲ့တော့ယေကြီးဆုံးကသီလနဲ့ပညာလို့ဆိုရဲသီလဆိုတာကောင်းတာပညာဆိုတာတော်တာကောင်းတာတော်တာဒီဒီသိနှစ်ခုစလုံးရှိမယ်ဆိုလို့ရှိရင်တော့ဒီလူဟာတန်ဖိုးရှိတဲ့လူတယောက်ဖြစ်တယ်ပေါ့ဒီဒီသိနှစ်ခုအောက်ကိုရှင်းချပြလို့မရဘူးရှင်းချပြလို့မရတဲ့အတွက်ကြောင့်သီလပရိဒေါတာပညာပညာသီလနဲ့ဆင်ကြောတယ်ပညာပရိဒေါတံသီလံသီလကိုပညာနဲ့ဆင်ကြောတယ်ပညာကိုသီလနဲ့ဆင်ကြောရတယ်သီလပညာနှစ်ခုသည်ဒီတိုင်းလိုတိုင်းပြည့်စုံအောင်ပဲအကြီးအသေးဒီနှစ်ခုမပြည့်စုံလို့ရှင်တစ်ခုခုချုပ်တဲ့နေတယ်လို့ပြောရမှာပေါ့အေးသူတော်ကောင်းဆိုတာကိုချင်းတရားလို့ခေါ်တဲ့သီလလည်းကောင်းတယ်ပညာအရေးချင်းလည်းရှိတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတကယ်တော့ကောင်းတယ်ဒါကသူတော်ကောင်းကိုအဆင့်အမြင့်ဆုံးသူတော်ကောင်းဆိုတာကြတော့ဘုရားပြောရမှာလို့ဆိုဘုရားယဟန်တာအဆင့်အမြင့်ဆုံးသူတော်ကောင်ကျန်တဲ့သူတော်ကောင်းလို့သတ်မှတ်ရတဲ့လည်းရှိသေးတယ်အချိန်ကအားဖြင့်သူတော်ကောင်းဆိုတာသီလနဲ့ပညာလို့ပြောလိုက်တဲ့ဖြင့်သီလဆိုတာဘာကိုညီညွတ်တာလဲလို့မေးရင်သူစိတ်တရားဆယ်ပါးကိုကျင့်သုံးတဲ့ပုဂ္ဂိုလ်သူစိတ်တရားဆယ်ပါးကိုကျင့်သုံးပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကကိုယ်ကျင့်တရားကောင်းတဲ့ပုဂ္ဂိုလ်ဒီလိုပြောရအောင်ကံကံရဲ့အကျိုးကိုနားနဲ့သိမြင်တဲ့ကမ္မတက္ကတသမာဓိဋ္ဌိသူကမ္မတက္ကတသမာဓိဋ္ဌိတဲ့အရှင်းမြင်တဲ့ဝိပဿနာသမာဓိဋ္ဌိဆိုတဲ့ဒီလိုအသိဉာဏ်မျိုးပါလာလို့ရှိရင်တော့လူတော်ဆိုတဲ့အရှင်းရောက် လူကောင်းဆိုတာတက်လူတော်ဆိုတဲ့အချက်တောင်ရောက်ဘူးတကယ်လူတော်ကောင်ဒါအခြေခံဆန်အားဖြင့်ဒီလိုတတ်မှတ်တယ်ဒါသူတော်ကောင်းဆိုတဲ့အဓိပ္ပာယ်ကိုတတ်မှတ်တဲ့နေရာမှာအကြီးအသေးတွေကိုထုတ်ပေါ်ပြီးတော့တတ်မှတ်တဲ့စနစ်တစ်ခုလည်းရှိသေးတယ်ငတ်တွေကတတ်မှတ်ထားတဲ့အကြီးအသေးတစ်ခုကလည်းမှတ်သားချက်ကောင်းတော်ရင်းတော်တတ်တွေကသူတော်ကောင်းလို့ဘယ်ပုဂ္ဂိုလ်မျိုးကိုသူကခေါ်တယ်လဲ။ဒါတတ်တွေကတတ်မှတ်ထားတဲ့စံတစ်ခုပေါ့နော်။ခုနရေဦးရအောင်ချုံပြီးတော့သူတော်ကောင်းဆိုတာဒီလားနဲ့ပညာရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းတော်ရင်းတော်ကငတ်တွေကအတိမတ်ထုတ်ထားတဲ့သူတော်ကောင်းဆိုတာအဲ့ဒီခဲကနေရွေးထုတ်ပြီးတော့အကြီးအသေးခုနှစ်ရက်ကိုသူကထုတ်ပေါ်ပြီးတော့ပြတ်တာသူတော်ကောင်းဆိုတာဒါဟာလေဒီအကြီးအသေးခုနှစ်ရက်ကိုတတ်မှတ်ပြီးတော့ကြံကြံပြောဆိုတာဟာလည်းပဲသူတို့လက်တို့ရဲ့ဘယင်းလက်တို့ရဲ့ခေါင်းဆောင်ဖြစ်တဲ့တကြံရင်းကိုယ်တိုင်လူ့ဘဝတော့ချက်သုံးခဲ့တဲ့ကျင့်ဝတ်တွေကိုရည်ညွှန်းတာတရားမင်းကြီးရဲ့ဘုရားတော်ကသူကိုယ်ရင်ချင်းသုံးလိုက်တာကလည်းအချင်းဝတ်တရားတွေအဲ့ဒီချင်းဝတ်တွေကိုချင်းတဲ့ပုဂ္ဂိုလ်အဲ့ဒီအီချင်းတွေကိုချင်းတရားတွေနဲ့ပြည့်ဝတဲ့ပုဂ္ဂိုလ်ကိုသူတော်ကောင်းလို့တာဝန်တဲ့တတ်တွေကတတ်မှတ်ကြတယ်အဲ့ဒါပါလို့ဆိုလို့ရှိရင်သူကရောက်လာတဲ့အခါလူတွေဟာပထမဆုံးကျေးဇူးရှိတဲ့ပုဂ္ဂိုလ်ဘယ်လိုလုပ်ဆိုရင်အမေနဲ့အေးဒီပါနှစ်ပါဒီကနှစ်ပါဟာကျေးဇူးရှိဆုံးပုဂ္ဂိုလ်တွေအဲ့ဒီကျေးဇူးရှိဆုံးပုဂ္ဂိုလ်ကိုကျေးဇူးဆက်တတ်လို့ရှင်သာသူတော်ကောင်းတယ်မာတာပိတိဘရောအတတ်ဆုံးဒီပါနှစ်ပါကိုလေးလေးစားစားနဲ့ကျေးဇူးဆောင်ရှောက်တတ်တဲ့သာသမီကိုသူတော်ကောင်းလို့တာဝန်တဲ့လက်ကြီးကလက်ကြီးသတ်မှတ်တယ်ဒါတကယ်သူတော်ကောင်းပဲဒါရမကောင်ဆွေတဲ့မျိုးတွေမှာအမိဘကတော်တဲ့အမျိုးတွေရှိတယ်အဖေဘကတော်တဲ့အမျိုးတွေရှိတယ်ကို့မိသားစုထဲမှာကို့ရဲ့အသက်ကြီးတဲ့အကိုတွေအမတွေဆိုတဲ့မျိုးတွေရှိတယ်အဲ့ဒီကုအမျိုးတွေကလေးစားတော့တဲ့လူကြီးသူမတွေကိုယူသေးလေးစားတခုပြုတ်တဲ့ပုဂ္ဂိုလ်အားလည်းသူတော်ကောင်းပါ့။အဲ့တော့အပြန်အားဖြင့်ပြောမယ်ဆိုလို့ရှိရင်အမေးပြေကိုမပြုတ်စုဘူးဆိုရင်သူရောပါ။အဝေတလာတောက်တာမှတတော်ပဲပေါ့။သူတော်ကောင်းရဲ့ဆန်းကျင်ဘက်ကသူရောပါ။အမေးပြေပြုတ်စုမယ်ဆိုရင်သူတော်ကောင်းဆွေတဲ့မျိုးတွေကကြီးတဲ့ပုဂ္ဂိုလ်တွေကိုယူသိလေးစားတယ်အဲ့ဒီပုဂ္ဂိုလ်ဟာလည်းပဲသူတော်ကောင်းပဲဟုတ်တယ်သူတော်ကောင်းလို့သတ်မှတ်အင်္ဂါနှစ်ချက်ရနောက်တစ်ခုကဘာလို့ဆိုလဲစကားပြောတဲ့အခါမှာအိမ်သိမ်ဝိဝိကြီးကြီးကြီးကြီးပြောတတ်တဲ့ပုဂ္ဂိုလ်ဟာလည်းသူတော်ကောင်းတယ်လူညာသိမ်ခွေးတဲ့စကားပြောရမယ်ချမ်းချမ်းတဲ့စကားမျိုးကိုဖုဒ္ဓဝါစာလို့ဖုဒ္ဓဝါစာပြောလို့ရှိရင်မိစ္ဆာဝါစာဖြစ်တယ်ဒါကြောင့်မို့ချမ်းချမ်းတဲ့စကားမျိုးမပြောရဘူးလေဘယ်လိုစကားမျိုးပြောလို့ဆိုရင်ယတာဝါစာနေလာသူပြောလိုက်တဲ့စကားတစ်ခုကအပြစ်မအပြစ်ကင်းတဲ့စကားမျိုးဖြစ်ရမယ်ကံနတ်ဒုက္ခကြားလိုက်ရတဲ့ပုဂ္ဂိုလ်တွေမှာနားချမ်းတဲ့ပုဂ္ဂိုလ်ရဲ့နားချမ်းသာတော့နားချမ်းသာတယ်ဆိုတော့တင်စားပြီးတော့ပြောတော့စိတ်ချမ်းသာမှုဖြစ်စေ။ပေမနီယာဒီစကားကိုလူတိုင်းကမြင်ပြောကြတယ်။အဲ့ဒီကမှစိတ်ထဲနှလုံးထဲမှာရောက်သွားတယ်။ဘုမုဆနာကံကလူအများကကြိုက်တယ်။ပေါ်ရင်တကယ်ရင်ကျေးတဲ့မျိုးသူမျိုးသားတွေ30စက္ကန့်လောက်ဖြစ်တယ်အဲ့ဒီလိုစကားပြောလို့ရှိရင်ရင်ချင်းချင်းတိမ်တိမ်ဝဲဝဲနဲ့နားထောင်ရတဲ့ ဖက်သားနာချမ်းသာလို့စိတ်ထင်းနှလုံးထဲမှာစိတ်ဝင်သွားတဲ့စကားမျိုးတွေဒါကချွဲချွဲဖြစ်ဖြစ်ပြောတာမျိုးပြောတာမဟုတ်ဘူးเนาะအဲ့ဒါမျိုးကိုပြောတာသူပြောတဲ့စကားလုံးတွေကတံပိုးရှိလိုက်တာတစ်ဖက်သားကစိတ်ချမ်းသာနေတာဖြစ်တယ်ကြားလိုက်ရတဲ့စကားလုံးကလည်းတံပိုးရှိတယ်အနှစ်သာရရှိတယ်ဒီစကားမျိုးကိုဆိုအဲ့ဒီစကားမျိုးကိုပြောလို့ရှိရင်ကဖုဒဝါစာကကိနေပဲကြောင့်ပန္နတိမ်ဝိတဲ့သခိလသမ္မာသပြပြပြပြပြောတတ်တယ်အဲ့ဒီလိုပုံပုံမျိုးကိုလည်းပဲတာဝရဏတ္တပြည်ကနတ်တွေကသူတို့ကောင်းလို့တက်ခတ်တယ်နောက်တစ်ခုကအယက်ထဲမှာနေလို့ရှိရင်အချို့ပုံပုံတွေကအယက်ထဲကလူတွေတယောက်နဲ့တယောက်တဲ့အိမ်နဲ့တဲ့အိမ်မိသားစုတူနဲ့တူမတည့်အောင်အတင်းချင်းပြောတတ်တဲ့အလေးထားရှိတယ်ဆိုတာအားလုံးသိတယ်နော်လူတစ်ယောက်ဆုံးပြီးလို့ရှိရင်နောက်တစ်ယောက်အကြောင်းပြောမိတတ်ကြတယ်ပြောရဆိုတာအကောင်းပြောတာတဲ့အဆိုးပြောတာကပုံများတတ်တယ်နော်ဒါသူ့ရဲ့ဘဝဘာကိုပြောတာအဲ့ဒါလို့ပြောတဲ့အခါဒါအတင်းချင်းပြောတော့ခေါ်တာပါအဲ့ဒါလို့အတင်းချင်းပြောလို့သူတို့နှစ်ယောက်ကကျန်တဲ့လူတစ်ယောက်ရဲ့အတင်းအဖြစ်တွေပြောပြီးတော့တယောက်ကသွားပြန်ရှိလို့ထသွားလို့ရှိရင်ကျန်ရတဲ့လူတစ်ယောက်ကပါပြောတော့ဆိုရင်မင်းငေါ့လိုက်တယ်သူလည်းတူတူပါပဲလို့အဲ့တော့လူကြီးရဲ့အချက်မှာဒီအတင်းအဖြစ်ပြောတာမျိုးဂုံးတိုက်တာမျိုးတယောက်နဲ့တယောက်မတည့်အောင်လုပ်ချင်တဲ့စိတ်ဓာတ်မျိုးတွေရှိတယ်အဲ့ဒီစိတ်ဓာတ်မျိုးကင်းပြီဆိုလို့ရှိရင်သူတော်ကောင်းအေးအစဉ်ကြေတို့တယောက်နဲ့တယောက်အထင်းမြင်နေလွယ်ပြီးမတည့်ဘူးဆိုလို့ရှိရင်ဘိညာဏတန္တတာကိုယ်နေတဲ့လူတွေကိုစိတ်ဆက်ပေးတယ်ပြန်ပြီးတော့ညီညွတ်အောင်လုပ်ပေးတယ်တိဋ္ဌာဏလုပ္ပတာဟိုခင်ခင်မင်းမင်းရှိနေတဲ့ပုဂ္ဂိုလ်တွေပို့ပြီးတော့ခင်ခင်မင်းမင်းရင်းနှီးနှီးဖြစ်အောင်ပြောပေးတယ်တမကကရဏိဝါစံပါတိတာညီညွတ်တဲ့စကားလုံးတုံးတဲ့သူညီညွတ်အောင်လာပြောတယ်၊ကွဲမဲ့ပြောမဲ့စကားမျိုးမတယောက်တယောက်မတည့်ဘူး၊ထင်လွဲမဲ့စကားမျိုးဘယ်တော့မှမပြောဘူးတဲ့။တရားမင်းကြီးကိုယ်တိုင်လူ့ဘဝဒီလောကမှာနေတော့ကြီးချင်းဝတရားတွေကိုတလေးတစားလိုက်တာချင်းခဲ့တယ်။ဟိုအရက်ထဲမှာဆိုလို့ရှိရင်ဒီလိုတင်းချင်းပြောပြီးတယောက်နဲ့တယောက်မတည့်အောင်လုပ်တဲ့ပုံကိုရှိရင်ညီညွတ်ရေးပြပြစီတာပေါ့။အဖွဲ့အစည်းတစ်ခုမှာလည်းဒီလိုပုံကိုပါလာလို့ရှိရင်ညီညွတ်ရေးပြစီပါညီညွတ်မှုပြည့်စုံသွားတာမေတ္တာပြည့်စုံသွားတာပဲဒီကံရင်ထဲနှလုံးထဲကမေတ္တာကြီးခန်းချောက်ပါမေတ္တာခန်းချောက်ပါတယ်ကတယောက်တယောက်မကောင်းမမြင်တော့ဘူးလေအဲ့ဒါမျိုးမဖြစ်ရအောင်ညီညွတ်တဲ့စိတ်ဓာတ်ကိုဖြစ်ပေါ်စေအဲ့ဒါကသူတော်ကောင်းနေလေတဲ့ဒါတာဝန်တဲ့လက်တွေကအတိမပြုတဲ့သူတော်ကောင်းနောက်တစ်ခုကမစ္စရိယတရားကိုဖယ်ရှားနိုင်တဲ့ပုဂ္ဂိုလ်မစ္စရိယဆိုတာဘာပြောတာလဲကိုရထားတဲ့အခွင့်အရေးတစ်ခုကိုသူများကိုမရရှိချင်တာဒါမစ္စရိယတမဟာရှင်ပြောနေကြတယ်မစ္စရိယဆိုတာမပြောတယ်လို့ပဲပြောကြတယ်မပြောတယ်ဆိုတဲ့အဓိပ္ပာယ်ကကိုပစ္စည်းကိုမလူရဲလို့မပြောတယ်ဆိုတဲ့အဓိပ္ပာယ်ကမပြောတဲ့အင်းကြမစ္စရိယဆိုတာအဲ့ဒါမဟုတ်ဘူးအဲ့ဒါတိုင်မကဘူးမစ္စရိယဆိုတာကိုရထားတဲ့အခွင့်အရေးကိုသူများမရစေချင်တာကိုအောင်မြင်ကြီးပွားတယ်လို့သူတစ်ပါးတွေမကြီးပွားစေချင်တာဒါမျိုးကိုမစ္စရိယလို့ခေါ်တယ်တွန့်တူဥမာပဲလူတယောက်ရဲ့ခုံကျေးဇူးကိုချီးမွမ်းတဲ့အခါမှာဟောဟောတည်တည်အမှန်အတန်တိုင်ရှိတဲ့လောက်မချီးမွမ်းခြင်းထိန်ချန်ထားခြင်းနဲ့ဒါလည်းမစ္စရိယမစ္စရိယအဲ့ဒီသူအဲ့ဒီထဲမှာအဆိုးဆုံးကတော့မစ္စရိယတရား၅မျိုးရှိတဲ့ထဲကဓမ္မမစ္စရိယကအဆိုးဆုံးပဲဓမ္မမစ္စရိယဆိုတာကိုယ်သိတဲ့အတတ်ပညာတရားဓမ္မနဲ့ပတ်သက်ပြီးဝန်တူပြီးသူများကို မပြောဘူးသိသွားလို့ရှိရင်ကိုသိတဲ့တရားသူများသိသွားလို့ရှိရင်ကိုနဲ့သူနဲ့တန်းလို့ဖြစ်သွားမှဆိုပြီးတော့ဝန်တိုးတယ်တကယ်ပါမှဝန်တိုးတာနော်အဲ့ဒါမျိုးဓမ္မပစ္စရိယလို့ခေါ်တယ်တရားပစ္စရိယတွေကအာဝါဒပစ္စရိယအသောအူနေရာထိုင်ခင်းနဲ့ပတ်သက်ပြီးတော့ဝန်တိုးတာကုလပစ္စရိယကိုယ့်ရဲ့အပေါင်းအသင်းနဲ့ပတ်သက်ပြီးတော့ဝန်တိုးတာလာဘပစ္စရိယကိုရတဲ့သဠဘာနဲ့ပတ်သက်ပြီးတော့ဝန်တိုးတာဝန်နပစ္စရိယဂုံကျေးဇူးလို့ချီးမွမ်းခံရတဲ့စကားလို့ပတ်သက်ပြီးတော့ဝန်တိုးတာဓမ္မပစ္စရိယတရားဓမ္မနဲ့ပတ်သက်ပြီးတော့ဝန်တိုးတာလို့လို့ဝန်တိုးမှုပစ္စရိယတရားအားမျိုးရှိအချင်းအားဖြင့်တော့ကိုကြီးပွားသလိုမကြီးပွားစေချင်အဲ့ဒီမစ္စရိယတရားဟာဘာလို့ရှင်တွဲလာလို့ဆိုရင်ဒေါသနဲ့ရှင်တွဲလာတယ်။ဒေါသနဲ့မတွဲဘူး။မပြောရဲဆိုတဲ့လူဒေါသနဲ့တွဲတဲ့လူချင်းချင်းမဟုတ်ဘူးမစ္စရိယကဒေါသနဲ့တွဲတယ်။မစ္စရိယရဲ့သဘောတရားကိုကြည့်ကြည့်။အလုံးတွေ့ကြရပါလိမ့်မယ်။ကြောင်ကလေးတွေခွေးလေးတွေကြောင်လေးတွေကသူတို့ပစ္စတ်ထက်မှကြက်ကလေးတွေကောင်ရလာလို့ရှင်မှန်ပြီးနေတာကိုတွေ့လေအဲ့ဒါဘာအတွက်မှန်ပြီးတာလဲဆိုရင်မစ္စရိယသူရထားတဲ့အစာကိုလာပြီးတော့မထိနဲ့ဆိုတဲ့အထိပဲပဲတော့ခေရအကောင်းလို့မှန်ပြီးတယ်ရံထုတ်တယ်လေအင်းတိရိစ္ဆာန်ရောရောက်ဘူးလို့ကြားရချင်းသေးတယ်အစာကျွေးတဲ့အချိန်တွေ့ဘူးကြပါလိမ့်မယ်အစာရဲ့ဇာမောဟိုက်လင်းလင်းကြီးသူတို့စားကြရတာမဟုတ်ဘူးညနေစာကျွေးတဲ့အချိန်မှာတော့ချစ်စာကျွေးမဲ့လူလာကနေဆိုရင်ကြားရည်ချင်းသေးတွေကရောက်ရခတ်တယ်အေးစာကျွေးတဲ့လူကအသားတစ်ကောင်တော့ခဲတဲ့ကိုပြစ်ထည့်လိုက်တာနဲ့တကြိုင်နဲ့ကြားရည်ချင်းသေးတွေမလုပ်လို့ဆိုရင်အဲ့ဒီအသားကိုကတ်ပြီးတော့ကျန်လိုက်လို့နေတာပဲမှန်ပြီးပြီးတော့ဟဲ့ကဘာလို့ဆိုမစ္စရိယအနေမျိုးပြောတာသူရထားတဲ့အစာကိုလာပြီးတော့မထိနဲ့တိမ့်ပိုက်ထားပြီးကျန်တာတွေမထိနဲ့ဆိုတဲ့သဘောနဲ့ဒေါသနဲ့မှန်ပြီးတာမစ္စရိယဖြစ်လာရင်ဒေါသဖြစ်တာစမ်းကြည့်ပေါ့ခွေးကလေးနှစ်ကောင်ပါတစ်ကောင်တစ်ကောင်ကစားနေတဲ့ကြားထဲမှာအမဲယူလေးတစ်ချောင်းကပြစ်ချခြင်းလာကိုက်မသေးကြနော်အစာအတွက်ရတဲ့ကောင်ကလည်းလာမထိနဲ့ဘောကကောင်အောင်လည်းလုပ်မယ်အဲ့တော့ဒီမစ္စရိယဆိုတဲ့သဘောတရားကကိုရထားတဲ့အခွင့်အရေးတစ်ခုကိုသူများနဲ့ share မလုပ်နိုင်မလုပ်နိုင်တဲ့သဘောအဲ့ဒီမစ္စရိယဆိုတဲ့တရားကြီးလူရဲ့ society အသင်းအဖွဲ့ထဲမှာအတရေပြုပြီးတော့စီလုံးရေးကိုပြပြစီတဲ့တရားတစ်မျိုးဖြစ်သွားကြပါအဲ့ဒီမစ္စရိယတရားဖယ်ရှားရမယ်မစ္စရိယတရားဖယ်ရှားနိုင်လို့ရှိရင်ဘာတရားထောက်ကားလို့ဆိုစာခစွန်ကျဲမှုစွန့်လွတ်မှုကိုရလာတဲ့အခွင့်အရေးတစ်ခုကိုအားလုံးနဲ့ share ရလုပ်ပြီးတော့ညံ့ညံ့တတ်တယ်လူလောကမှာအသုံးပြုတတ်တယ်စာခလို့ခေါ်မမြတ်တဲ့တရားတစ်ခုဒါကြောင့်မလို့တာဝရိသာလက်တွေကမစ္စရိယဆိုတဲ့စိတ်ရဲ့အညစ်အကြေးကိုဖယ်ရှားဖြစ်နိုင်ပြီမစ္စရိယကဲတဲ့ပုဂ္ဂိုလ်ဆိုရင်ဒါသူတော်ကောင်းလို့ဒီလိုသတ်မှတ်ချက်နောက်တစ်ခုကဘာလို့ဆိုလို့ရှိရင်လောကလူတွေကစကားတစ်ခုပြောလို့ရှိရင်အမှန်တရားကိုတိတိကျကျပြောဖို့ရဝန်လေးနေတယ်လို့ဖြစ်တယ်ဒါကြောင့်လို့ပြောတယ်ဘုရားပပစကားလင်္ကာမချောဆိုပြီးတော့ချောအောင်နေနေလေးအကိုကလေးအစ်စ်ကလေးအမေအများမဟုတ်တာလေးတော့နည်းနည်းဖြည့်ဆွက်ပြီးတော့ပြောတတ်တယ်လေ။အဲ့ဒီလိုမမမကန္နာလေးလုံးဝမထည့်ဘဲနဲ့တကယ်အမှန်ကိုသာလေးအဖြစ်မှန်ကိုသာလေးမှန်တဲ့အတိုင်းပြောနေတဲ့အချိန်မှာပြောလို့ရှိတာသစ္စာလို့ခေါ်တယ်။အဲ့ဒီမှန်တဲ့သစ္စာစကားအနန္တမိုးရှိပြီးအနန္တဘိုးကြီးတဲ့အရာတစ်ခုပဲ။လူတိုင်းလူတိုင်းဟာဝစီသစ္စာလို့ခေါ်တဲ့မှန်တဲ့စကားကိုသုံးချပြီးတော့က ကိုလိုချင်တာတစ်ခုပြောမယ်ဆိုလို့ရှိရင်ဒီသစ္စာရဲ့အစွမ်းတတ္တိအရှိတယ်သစ္စာရဲ့အစွမ်းတတ္တိအရှိမှန်တာကိုပြောအဲ့ဒါကိုမမှန်တာကမှန်တဲ့စကားကိုသာပြောရဲတယ်မှန်တဲ့စကားကိုသာပြောနေရှိတဲ့ပုဂ္ဂိုလ်မျိုးဟာလည်းသူတော်ကောင်းပဲနောက်တစ်ခုကသူတော်ကောင်းလို့သတ်မှတ်လို့ရတာပါတော့အမြဲဒေါသကိုထိန်းသိမ်းနိုင်တဲ့ပုဂ္ဂိုလ်အမြဲဒေါသကိုဖယ်ရှားမြင်နိုင်တဲ့ပုဂ္ဂိုလ်လောကမှာစိတ်ဆိုးလို့ကြက်တနာတက်တာအများကြီးပဲလေမိသားစုထဲမှာအိမ်တော်စုပြိုကွဲသွားတာလို့သာသမီကြီးကမိသားစုအချင်းချင်းပြိုကွဲသွားတာလို့တော်တော်များများကဒေါသကြောင့်ဖြစ်တယ်သောတာကတော်တော်များများလောကကိုဒုက္ခပေးနေတဲ့ဓာတ်တိကြာ။ကံကြီးတွေထိုင်အောင်လုပ်တာကြည့်ပြီးဒေါသကြောင့်ဖြစ်တာမာတုကာရကအမိတတေကပိတုကာရကဖတ်တတေကအနာဒကာရကယန္တတေလောဟိတုပါဒကဖရာသွေးစိတ်ကြည့်အောင်လုပ်တဲ့ကံဒါတွေကဒေါသခြေခံပြီးတော့ဖြစ်တာအဲ့ဒီဒေါသကမကင်းနိုင်ဘူးမဖယ်ရှားနိုင်ဘူးဆိုလို့ရှိရင်ဒုက္ခရောပြဿနာတွေအများကြီးတက်နိုင်တယ်။ဒါကြောင့်မလို့ကိုဒေါသကိုကိုထိန်းနိုင်တဲ့ပုဂ္ဂိုလ်ဟာလူတော်လူပေါင်းတယ်။အကင်းသူတော်ကောင်းပဲလေ။ဒါဆိုတာဟုတ်ကဲ့။ရဟန်းတော်တွေတိပိမခုတ်ရဆိုတဲ့ပညာချက်နဲ့ပတ်သက်ပြီးတော့ယုတ်ကဆိုးနဲ့တူရဲ့ဒေါသထိမ့်ပုံကျဆောင်ရခေါ်ထားတာရှိတယ်။အေးမြင်းစည်းလာတဲ့ပုဂ္ဂိုလ်တော့မဟုတ်မြင်းအထားမောင်းတဲ့ပုဂ္ဂိုလ်။မြင်းရဲ့ဆက်ကိုနိုင်အောင်ထိမ့်။မြင်းရဲ့ဆက်ကိုနိုင်အောင်ထိမ့်နိုင်တဲ့ပုဂ္ဂိုလ်။အဲ့ဒါကိုတကယ်ယထာတိုင်းတွေမခေါ်နိုင်ဘူးတဲ့။ကိုဒေါသကိုထိမ့်နိုင်တဲ့ပုဂ္ဂိုလ်မှာတကယ်ထာတဲ့လို့ခေါ်နိုင်တယ်လို့တက်ဆက်ရခေါ်ထားတာရှိတယ်။ကျမ်းတော်တော်ကကြောင်းဆောင်ဖို့ရအတွက်ကြီးမားတဲ့သစ်ပင်ကြီးတွေကိုလှဲပြီပေါ့။လှဲတဲ့အခါမှာအဲ့ဒီသစ်ပင်မှာအမိပြုပြီးတော့ပုံမိမ့်မှန်ဖြစ်နေတယ်။ပုံမိမ့်မှန်မှာရှိနေတဲ့ရုပ်ကလေးနဲ့ကအရှင်ဘုရားတဲ့ကို့အတွက်အဆောက်အုံလုံးချက်တာနဲ့တပည့်တော်ရဲ့အဆောက်အုံကိုမဖြည့်ဆည်းပါဘူး။သူပြောတဲ့စကားလေးကလည်းဟုတ်တယ်။ကို့အတွက်အဆောက်အုံလုံးဖို့အတွက်သူများအဆောက်အုံမဖြစ်ပါနဲ့။ပြောတော့ဟုတ်ကတော့နားထောင်။နားထောင်တော့သူပြောလို့မရတော့ဘာလုပ်လို့ဆိုရင်သူ့ရဲ့သားငယ်ကလေးခုတ်မဲ့နေရလို့ရုပ်ကစိုးကသူ့ရဲ့သားငယ်ကလေးရှိကထားလိုက်ရင်တော့ဒီကိုယ်တော့ခုတ်မှာမဟုတ်ဘူးဆိုပြီးတော့တစ်ပြင်ဖြတ်နေတဲ့ခုတ်နေတဲ့ဓာတ်ခုတ်ပဲနေရတော့ကလေးလေးကိုရုပ်ကစိုးသားလေးကိုထားလိုက်တဲ့အချိန်ပုဂ္ဂိုလ်ကလည်းအားနဲ့ခုတ်ချလိုက်တဲ့အချိန်မထိနိုင်တော့ဘူးနဲ့ရုပ်ကစိုးသားလေးလက်ပေါင်းကနေပြတ်သွားတယ်ဓာတ်ခုတ်ပြီကဲစင်းကကြည့်အဲ့ဒီအချိန်မှာလောက်စိတ်ဆုံးလို့လဲဆိုတာစဉ်းစားကြည့်တော့ကိုကိုရိုင်းကြုံရရင်အခုတ်ပါနဲ့လည်းပြောတယ်ဒီကလေးလေးမြင်ရင်လည်းခုတ်လိုက်တယ်ဆိုတော့လောက်စိတ်ဆုံးသူတို့အဲ့ဒီနတ်ကသူ့ရဲ့တကောပါဝါနဲ့အဲ့ဒီယဟန်ကိုအဲ့ဒီနေရာမှာပဲတတ်လို့သူရတတ်လိုက်တော့မလို့စိတ်အကြီးကျယ်စိတ်ဆုံးသွားတယ်ဘာဖြစ်လို့သူ့တောင်းငယ်လေးလက်ပေါင်းကပြတ်သွားတယ်အတော့ကိုစိတ်ဆိုးသွားပြီးတော့တက်ကလေးစိတ်ဆိုးလိုက်စိတ်ဖြစ်လိုက်တဲ့အချိန်မှာဒေါသကိုသူပြန်ပြီးတော့ break out လိုက်တယ်ပြန်ထိန်းလိုက်ဘယ်လိုထိန်းလိုက်လဲ။အော်ဒီကိုယ်တော်မှာဆရာသမားရှိတယ်ဖျားရှိတယ်။ငါတက်လိုက်လို့ရှိရင်ငါမှာအမှုသူတွေဖြစ်လိမ့်မယ်။အဲ့တော့သူ့ရဲ့ဆရာသွားပြီးတော့တိုင်မယ်ဆိုပြီးတော့မြတ်စွာဘုရားတောင်းလျှောက်တယ်။လျှောက်လိုက်တဲ့အခါကျတော့မြတ်စွာဘုရားကအဲ့ဒီခုနကစကားလေးကိုအေးဒီလိုကိုဒေါသကိုကိုထိနေတဲ့ဒီမှာတကယ်ယထာတိအစစ်ပဲယထာတိအစစ်ဆိုဒီလိုပုဂ္ဂိုလ်မျိုးမှာ အရှိန်နဲ့ထွက်လာတဲ့ဒေါသကိုဖမ်းပြီးတော့ထိန်းလိုက်တယ်ဆိုတော့လည်းကိစ္စမဟုတ်ဘူးဆိုပြီးမြတ်စွာဘုရားကချီးမွမ်းတယ်ဒီယဟန်ကသီလရှိတဲ့ယဟန်နဲ့သွားတတ်ပြီလို့ရှိရင်ဘယ်အကုသိုလ်တွေဖြစ်ပြီးတော့ငရဲကြရလိမ့်မယ်ကိုဒေါသကိုမထိန်းနိုင်တဲ့အတွက်ကြောင့်အခုတော့မတတ်ဘဲကိုဒေါသကိုထိန်းတာသိကောင်းတာပဲနဲ့မြတ်စွာဘုရားကတရားဟောပြီးတော့ဈေးတော်ကျောင်းတော်ထဲမှာဘယ်နှမမရှိတာမကြခင်ကမှတက်ကဆုပြေသွားလို့အားသွားတဲ့ဗိမာန်တစ်ခုညှော်ပြီးတော့မြတ်စွာဘုရားအဲ့ဒီမှာနေလို့သူ့ကိုနေရာချပေးတာ။ဟောဒေါသကိုခိမ့်နေတယ်ဟာသူ့လိုကောင်းတယ်။ဒေါသကိုခိမ့်နေတယ်။ဒါတရားရှင်းနေဆိုတာဒီလိုလက်တွေ့ရှင်းတာကိုပြောတော့နော်။တန်တော်ရိသာလက်တွေကနေပြီးတော့သူတော်ကောင်းတို့သတ်မှတ်ရတဲ့စံတွေကိုထုတ်ပြောတာဤကောင်းကြီးဒီလိုသူတော်ကောင်းတွေကသူတော်ကောင်းတွေရဲ့စိတ်နေသဘောထားဆိုတာအားလုံးပြောတာလေသူတော်ကောင်းတွေရဲ့စိတ်နေသဘောထားဟာကိုချင်းတရားကိုတန်ဖိုးထားသူတော်ကောင်းတွေရဲ့စိတ်နေသဘောထားကိုချင်းတရားကိုဘယ်တော့မှမစွန့်လို့ပါချောင်းနဲ့မကိုချင်းတရားမစွန့်လို့အတက်ကိုစွန့်ရင်စွန့်ရပါလေကိုချင်းတရားကိုမဖြစ်ပြစေတာသူတော်ကောင်းတွေရဲ့စိတ်နေလို့ပေါ်တာဒါကိုစာပေမှာပါဏစဇန်တိတန်တော်နာပိချံတန်တော်သူတော်ကောင်းတွေဟာပါဏကိုအတက်ကိုစဇန်တိစွန့်ရတယ်ကျမ်းမှန်ဓမ္မကိုတော့နာသဟန်တိမစွန့်ကြဘူး။တန်သူတော်ကောင်းရဲ့စိတ်ကိုသဘောထားကကိုချင်းတရားကိုဘာနဲ့မှမလဲဘူး။ကိုချင်းရမယ့်တရားကိုလည်းလည်းကိုယ်နဲ့ဆက်ပြီးပြီ။ဆိုတော့ဒါဖြင့်အများပုဂ္ဂိုလ်တွေကဒါလွယ်တဲ့ကိစ္စလားလို့ဆိုတော့မလွယ်ဘူး။အများလူတွေကဘာလို့ဆိုရင်လည်းလည်းကိုယ်နဲ့ကိုချင်းတရားကိုစွန့်ပြကြ။ဆိုတော့ဥပ္ပဆောင်မူသီလဆောက်တည်ထားတယ်။ခမင်းစားရဲမနေနိုင်တော့ဥပုပ်ချပြီးစားတော့တယ်။ဟောအစာနဲ့ဥပုပ်နဲ့လဲလိုက်တာပဲ။အစာနဲ့ဥပုပ်နဲ့လဲလိုက်တာ။မိမကောင်းဘူး။မိမကောင်းတာကိုအကြောင်းပြုပြီးတော့ကိုချင်းတရားကိုစွန့်လွတ်လိုက်တယ်။ဒါကိုချင်းတရားနဲ့လဲတာပဲ။တံဘိုးရှိတဲ့အရာနဲ့တံဘိုးမရှိတဲ့အရာလဲနေရှိတယ်။ဒါတမန်ပုဂ္ဂိုလ်တွေကအဲ့ဒါကိုလဲလိုက်တာ။နှစ်ခုရွေးစရာပေါ်လာပြီဆိုလို့ရှိရင်ကိုချင်းတရားကိုပဲစွန့်လွတ်လိုက်ပြီးတော့ကျန်တဲ့ကိုရွေးလိမ့်ရှိတယ်ပေါ့။နောက်ခါမှရောင်ရဆိုပြီးတော့လုံးစွန့်ညက်။ကိုအတွက်နဲ့လည်းကိုချင်းတရားကိုစွန့်လွတ်တယ်။သူများအတွက်နဲ့လည်းကိုချင်းတရားကိုစွန့်လွတ်တယ်။အတ္တေတုပရဟိတအာမိသကိစ္စကနေတုလက်လာပါကလေးတစ်ခုအတွက်လည်းပဲကိုချင်းတရားကိုဆွံ့ကြတယ်ဒါအများစုကတံဘိုးထားကုန်ရင်မတူဘူးပေါ့သူတော်ကောင်းတွေကြတော့အဲ့လိုမဟုတ်ဘူးကိုချင်းတရားကိုအသက်တည်းပို့ပြီးတော့တံဘိုးထားတာကိုချင်းတရားကိုအသက်တည်းပို့တံဘိုးထားဘယ်လိုကိစ္စနဲ့မှကိုချင်းတရားကိုဆွံ့လို့မှမဟုတ်ဘူးတဲ့အသက်အသေးချင်းခံချင်းခံတယ်အရင်တော့ဘာဘာကြီးပါဆိုင်ရေးဆရာကြီးကြောက်ကကြေးဦးတယ်တောတာပတ္တမကျားကျားနဲ့ရင်ဆိုင်တွေ့တာသူ့ထဲမှာလည်းလက်နဲ့ပါလာတယ်ဆိုလို့ရှိရင်တော့သူ့အသက်ကိုကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့ကျားကိုတတ်မှာလေလို့သူရေးထားသာတော့တယ်ရေဘောရမဟုတ်သူသဘောရတောတဆံပုဂ္ဂိုလ်များကြတာအဲ့ဒါလို့သဘောရမရှိကိုအသက်အတွက်နဲ့လည်းတရားတဲ့ကိုတတ်တာမျိုးဘယ်တော့မှမလုပ်တော့ဘူးတောတဆံတည်ခြင်းတည်ကိုပဲသိခံမဲ့တရားတဲ့မတတ်ဘူးဆိုရင်တည်ပဲရှိတောတဆံသာမန်ပုဂ္ဂိုလ်တွေကြတော့ဒီလိုသဘောရမရှိဘူးကန္နံသစေအင်္ဂဝရတဖြစ်တယ်ခြေလက်အင်္ဂါကိုခြေကိုလက်တစ်စုံတစ်ခုထိလိုက်မှဆိုလို့ရှိရင်ဥပမာပဲခြေချက်ခံရမယ်လက်ဖြတ်ခံရမယ် အင်္ဂါခြေလက်ပစ္စည်းသွားဖို့ရတာပစ္စည်းသွားမယ်ဆိုတာကိုကာကွယ်ဖို့အတွက်ဘာလို့ရတော့ပစ္စည်းဥစ္စာမဆောင်ပစ္စည်းဥစ္စာနဲ့ကာကွယ်လုပ်ကြတာတခုခုတော့ဆောင်တာဆိုတော့ခြေတွေလက်တွေမျက်စိတွေအပြက်မခံနိုင်ဘူးပတ်ဆံပဲပေးလိုက်ဟုတ်ကိုအင်္ဂါအတွက်နဲ့အဲပစ္စည်းဥစ္စာကိုဆောင်တယ်တခါအသက်နဲ့ကိုယ်အင်္ဂါဒီနှစ်ခုဆိုလို့ရှိရင်အသက်ရှင်ရင်တော်ပြီကိုယ်အင်္ဂါကိုဆော့တယ်တကယ်မလို့အသက်မတည်အောင်ဟုတ်လားအသက်မတည်ပြီးရောဆိုရင်ခြေတော်နဲ့ဖြတ်ရတယ်လက်နဲ့ဖြတ်ရတယ်မမေကျမရဲ့ဘက်တက်လာလို့ခြေတော်ဖြတ်ရတယ်ဖြတ်ရင်အသက်ရှင်မယ်ဆိုဖြတ်ကြတယ်လက်ဖြတ်လို့အသက်ရှင်မယ်ဆိုရင်လည်းဖြတ်ကြတယ်ဘာလို့ဆိုအသက်ကိုတန်ဖိုးထားတာအသက်ကိုတန်ဖိုးထားလို့ရှိရင်ကိုယ်ခြေကိုယ်လက်ကိုယ်အင်္ဂါချွေးသွားတယ်သွားပါစေမတည်ပြီးရောဆိုပြီးတော့ဒါလူလောကမှာဘယ်လိုလုံးနေရှိကြလဲ။တရားနဲ့ပတ်သက်လာတဲ့အခါကြတော့တဲ့။ဒီစီဥစားလည်းကုန်ပါစေ။ကိုယ်အင်္ဂါရလည်းပြည့်စည်ခြင်းပြည့်စည်ပါစေ။အကယ်နဲ့တည်ခြင်းတည်ပါစေ။တရားတော်ပြတ်မခံဘူး။သူတော်ကောင်းရဲ့စိတ်ဓာတ်ကအဲ့ဒါ။ကိုယ်ချင်းတရားတော်ဆုံးလုံးတော့မဟုတ်ဘူး။သတ္တဝါကြီးဆက်ွယ်တဲ့ကဗုရိဓတ္တဆိုတဲ့ငါးမင်းကြီးဇာလန်ကိုဖတ်ဖူးတဲ့ပုဂ္ဂိုလ်တွေတွေ့တာ။ဥပ္ပတိလဆောက်တည်တဲ့အခါဘုရားလောင်းရတဲ့ဒိဋ္ဌံထားလေးရှိတယ်။လူပြည်လူလောကလာပြီးတောင်ဘိုးပေါ်မှာခွေပြီးတော့တိလဆောက်တည်တိလဆောက်တည်တယ်ဆိုတာကျင့်စရာကျင့်မှာဟုတ်ကဘောင်းတောင်လောက်တာ။အတိတ်ရှင်ပြုလိုက်ဒီကိုချင်းတရားကိုဒီကနေ့ပြည့်ပြီဟောပါ။သူများအသက်တတ်တာမလုပ်ဘူး၊သူများဥစ္စာကိုတော့မလုပ်ဘူးဆိုတဲ့သဘောပေါက်။ဒိဋ္ဌံလိုက်တယ်။ခဏနေမှသူများအသက်ကိုမတတ်ဘူး။ဒီကိုချင်းတရားကိုတော့အောင်ဆောက်ချင်။ငါအသက်ကိုလာတတ်ချင်တတ်တဲ့စိတ်။ငါကိုချင်းတရားတော့မပြည့်စုံရဘူး။ဒီလိုအဋ္ဌံပြီးတော့မှအသက်ဆောင်ပြီးတော့သူ့ကိုဆောက်။ဒါတိဗ္ဗပရမထပါရမီတို့ခေါ်တယ်။အလံပေသွားနဲ့တွေ့တဲ့အခါကျတော့ဖရာတော်ပူရိတတ်တဲ့ငကားမင်းကိုအလံပေပြဖို့ဆိုပြီးတော့အလံပေသွားကမန္တန်ရွတ်ဆေးဖြတ်ပြီးတော့အားပြောက်အောင်ရိုက်နဲ့ဖန်စီခေါ်လာတာအဲ့ဒီအချိန်မှာတိလတ်ဆောင်ထားတဲ့အကြောင်းမျက်စိကိုဇုံမိတ်ထားစိတ်ဆိုးပြီးတော့ကြည့်လိုက်လို့ရှိရင်ငကားတွေရဲ့တကူတည်သောကြောင့်စိတ်ကအနတံပြင်းတာစိတ်ဆိုးပြီးကြည်လိုက်လို့ရှိရင်တကက်သားကခွဲပြားကြသွားမယ်မလို့ဘူးအဲ့ဒီလိုကိုယ်အသက်ကိုဆုံးပြီးတော့ကိုချင်းတရားကိုတက်တဲ့တံမိုးထားတာဒါသူတော်ကောင်းကြီးရဲ့စိတ်နေသဘောထားပဲအဲ့တော့သူတော်ကောင်းကြီးရဲ့စိတ်နေသဘောထားနဲ့ကျန်တဲ့ပုဂ္ဂိုလ်ရဲ့စိတ်နေသဘောထားမှာအများကြီးကွာခြားရည်ရွယ်ပါကြ။ရသောအပြင်လူတွေကအဋ္ဌိမခံဘူး။ငါပဋ္ဌာန်ကပစ္စည်းထိမခံဘူး။ငါသာသမီထိမခံဘူးဆိုတဲ့လူကများတယ်။အဲကိုချင်းတရားထိမခံဘူးဆိုတာအဋ္ဌာန်ရှား။တရားဓမ္မနဲ့ပတ်သက်လာလို့ရှိတယ်။အဲကိုချင်းတရားနဲ့ပတ်သက်လာရင်တော့လွယ်လွယ်ကူကူပဲဆုံးလို့ရရှိကြတယ်။အများသူတော်ကောင်းတွေကအဲ့ဒါမဟုတ်ဘူးကိုချင်းတရားကိုတံမိုးထားပြီးကိုချင်းတရားကိုအသက်တည်ပြန်လို့ရတယ်အသက်နဲ့တံမိုးထားပြီးတော့ထင်းသိမ်းဆော့ဆော့ပဲဒါသူတော်ကောင်းတွေစိတ်လေးတော်တာသူတော်ကောင်းအတွေးနဲ့သူတော်ကောင်းစိတ်တော်တာနဲ့ကျန်တဲ့ပုဂ္ဂိုလ်ရဲ့စိတ်တော်တာမှာအများကြီးကွာခြားတယ်အဲ့တော့ကိုဘဝကိုမကောင်းတဲ့စိတ်ကမပေါ်ရနေအောင်မကောင်းတဲ့အလုပ်ကိုမလုပ်မိရနေအောင်ဘယ်ရာကိုပဲဖြစ်ဖြစ်အကောင်းဘက်ကနေရှုမြင်တတ်တဲ့အရာတစ်ခုပေါ့အပ်ကင်းမစ်ဆန်တဲ့ခေါ်အရာအရာမှာအကောင်းဘက်ကနေကြည့်တယ်အကောင်းဘက်ကကြည့်တတ်တဲ့ပုံကိုတရားမှာသောတာကိုခိမ့်နေတာတော့မှန်တယ် ကောင်းတဲ့ဘက်ကလက်တွေ့တယ်အဲ့ဒါနဲ့ပတ်သက်လို့ story လေးတစ်ခုပုံမထုတ်လေးတစ်ခုရေးထားတာရှိမိရခပေါင်းသမားတယောက် engine driver တယောက်ရဲ့ဆက်လမ်းလေးတစ်ခုသူကဘယ်တော့ပဲဖြစ်ဖြစ်အကောင်းဘက်ကလည်းတွေးတယ်။ဘာဖြစ်ဖြစ်အကောင်းဘက်ကလည်းပြောတယ်။တစ္ဆေတစ်ခုဖြစ်သွားပြီဆိုရင်အကောင်းဘက်ကပြောတယ်ပေါ့။အဆိုးဘက်ကဘယ်တော့မှမကြည့်ဘူး။အကောင်းဘက်ကကြည့်ရချင်။အဲ့ဒါလို့အကောင်းဘက်ကကြည့်ပြီးတော့ပြောလိုက်ပြောထားသူ့နာမည်ကြီးတယ်။တနေ့ကျတော့မိရထားတိုက်လို့သူ့ခြေတော်မှာဒဏ်ရာအကြီးကြီးလား။ဖေးတဲ့ဆေးရောက်တော့ဘောင်တစ်ဖက်ချရမယ်အနေထားရောက်တကယ်ချင်းတကယ်လာမေးတယ်ဒီလူကတော့ဘယ်တော့မှဆိုသူကအကောင်းပဲကြည့်ပဲပြောလို့ရှိတယ်ပေါ့ဘလောက်ဆိုးဆိုးအကောင်းပဲကြည့်ပဲပြောတယ်ဥပမာဆိုတော့ပိုက်ဆံပြောက်သွားတယ်လေဟာသိရင်သက်သာတာပေါ့ဆိုတဲ့လူမျိုးပေါ့နော်ဘာဖြစ်ဖြစ်တခုခုဘာဖြစ်ဘယ်လိုမကောင်းတာဖြစ်ဖြစ်သူကအကောင်းဘက်ကတွေးပြီးတော့နေတတ်တယ်လူတရားကဲဒီတခါသူအကောင်းမကတော့တွေးနိုင်တော့မှာမဟုတ်တော့ဘူးတဲ့။ဘာဖြစ်လို့တော့ဆိုရင်ဆေးရုံမှာသူခြေတော်တစ်ဖက်ကမဖြတ်တော့မဖြတ်ရင်တက်ရှိမှာမဟုတ်ဘူးဒီလိုခြေတော်တစ်ဖက်ဖြတ်ဒီခါဘလို့များသူအကောင်းမြင်ဖို့မလဲ။တကယ်ချင်းတွေကဲတကယ်ချင်းမင်းခြေတော်တစ်ဖက်ဖြတ်မင်းဘလို့များကောင်းပြောလို့ဆိုရင်သူကဘာပြောတော့ဆိုရင်တကယ်ချင်းတွေငါခဏနဲ့နှစ်ဖက်ဝင်ရင်အခုတစ်ဖက်ပဲဝင်ဖို့လို့တော့တဖက်ခုကတက်တာသွားပြီလို့ပြောတယ်။ခြေတော်တစ်ဖက်ဖြတ်လိုက်ရတဲ့အတွက်ခဏတစ်ဖက်တက်တာသွားပြီတဲ့။အကောင်းဘက်ကတွေ့တာသူက။ဘယ်တော့မှအဆိုးဘက်ကမတွေ့ဘူးအဲ့ဒါ။အဲ့ဒါဆိုပဲတချို့ကိစ္စတွေမှာသူတော်ကောင်းနေတာ။တရားဖက်ကူတာအလေးထားပြီးတော့မကောင်းတဲ့စိတ်ထက်မိမိတို့တဏ္ဍာမှာမရောက်ဖယ်ရှားဖြစ်တည်ရှိကြတယ်။ဘယ်ရရဆရာတော်ဆိုတာမင်းမင်းကြီးလက်ထက်တော့အရာရာမှာတိခဏ်မှုနဲ့ပတ်သက်ပြီးတော့အကောင်းဘက်ကတွေးပြီးတော့တိခဏ်တဲ့နေရာရှိတိခဏ်တဲ့နေရာမှာအကောင်းမြင်တဲ့နေရာမှာနာမည်ကြီးတို့အဲ့ဒီဆရာတော်ကြီးကိုစမ်းညတဲ့ဘယ်တော့ဖြစ်ဖြစ်အကောင်းပြောလို့တနေ့ကျတော့ဆုံးကိုပြော့နေချက်ပြောနေအောင်ချက်တာပါပြောလို့ရတယ်ဟေးဒီနေ့ဆောင်းအပြုတ်ဘွားရတက်တာတော့ဘွယ်အကောင်းမကတော့အပြုတ်ကြတော့အပြစ်မပြောတော့မာရမင်းပြောမလားလို့ဆောင်းကမာမာချက်လိုက်တော့အေးဒီနေ့မာမာတောက်တောက်နေစားရတော့ကောင်းတယ်ပေါ့လို့တခါပြောတယ်တရက်ကြတော့တခါစားလေးလေးဆန်းနာအောင်လုပ်ပြီးတော့ချက်ပြီးတော့ကတ်တဲ့အခါကျတော့အေးဒီနေ့ဆန်းနိုင်နေလေတဲ့ဆိုတော့အစာပိုးချင်တာပေါ့လို့ပြောတယ်ဆန်းနိုင်ရမလားလို့စိတ်ကစိုးစားဖို့ငန်လေးတဲ့ကြောင့်အစာပိုးချင်တာပေါ့တဲ့နောက်ပြည့်ကျတော့စားမပါပဲနဲ့ချက်ပြီးတော့အေးဒီနေ့ရင်ငတ်တတ်တာကဲတူအကောင့်ဘက်ကကြီးပဲတွေးပြီးတော့သူ့စိတ်ကိုသူထိမ့်သိမ့်ပြီးကောင်းတဲ့ဘက်ကနေစဉ်းစားအဲ့ဒါသူတော်ကောင်းကြီးရဲ့စိတ်ကြေသဘောနာတစ်ခုပဲဒေါသဖြစ်เสียမရှိဘူးအေးအဲ့ဒီလိုမဟုတ်ရင်တဏ္ဍာပုဂ္ဂိုလ်တွေဆိုဟာသမင်းပြောပြောရမလားညာဖြစ်တယ်မာမာရမလားညာဖြစ်ပြန်ဆန်းနိုင်နိုင်ရမလားညာဖြစ်ပြန်ဆားပေါ့ပေါ့ရမလားဆိုညာဖြစ်ကြတယ်ဟုတ်မတည့်ဘူးဆိုလို့ရှိရင်တုံးတဲ့လူအဆင်မပြေကြမရိယာဆရာတို့သဘောထားလိုက်မယ်ဆိုလို့ရှိရင်ဘာပြဿနာမှမတက်တော့ဒါအကောင်းဘက်ကနေရှုမြင်ပြီးတော့လုပ်တတ်တယ်သဘောတရားအေးအဲ့ဒီသဘောမျိုးလိုပဲဘုရားမြတ်စွာဘုရားတော်ခါကလာတော့ကလည်းရှင်ပုံနာဆိုတဲ့မထေရပါတနေ့တော့မြတ်စွာဘုရားကြီးလာပြီးတော့ရှင်ဗျာတပည့်တော်ကိုတိုင်းနာကျင့်သုံးရမယ်ဆုံးမဟောရတရားလေးတစ်ခုဟုတ်ပြီပါ ရှင်ပြန်ဟောထားတဲ့အတိုင်းတပည့်တော်ဟာအတ္တတယုံကျူးကျူးဆာဆာနဲ့လိုက်နိုင်ခြင်းတော့ပါပဲ။ဖျားဝှက်ရှောက်တော့မြတ်စွာဘုရားကကမ္မထံတစ်ပုဒ်ပေးလိုက်။အဲ့ကမ္မထံဘာလို့ဆိုလဲ။မျက်စိကမြင်စရာအာယုံ၊ကိတ္တစရာမြင်စရာအာယုံမြင်တဲ့အခါနာကตายเสียอันเสียอตันโหจายะได้ครับนักงานก็ป่วยใจไปแล้วนิดเสียก้าวในอนัตโหชูใช้ได้ครับเสียก็เลยเป็นกรรมธรรมอายาศีได้อายาศีได้อาสาอาหารก็เลยแยกได้ครับขันธ์กูก็เลยเป็นกรรมธรรมอธิฤก้าวในอายาวตุก็ที่ด้วยได้ครับสิทธิ์แท้ก็เลยကြည့်လို့เสียကောင်းတဲ့အတွေ့အကြုံကိုတွေးရတဲ့အခါမျိုးပါတဲ့မင်းလောဘမဖြစ်အောင်ထိတာကျင့်တယ်ကျင့်ဖို့တခုပဲလောဘမဖြစ်စေအာယုဏ်၅ပါးအာယုဏ်၆ပါးလူတိုင်းလူတိုင်းကအာယုဏ်မုံတိုင်းကကိုယ်စိတ်ကလာတတ်တယ်အမြဲတမ်းမုံတိုင်းတိုက်ပြီဆိုလို့ရှိရင်ကံအခုခံမရှိဘူးဆိုရင်လူကြီးရဲ့စိတ်ကပြိုလဲသွားတာလေ။လောဘဖြစ်เสียအာယုန်နဲ့တွေ့ရင်လောဘဖြစ်သွားတာပြိုလဲသွားတာလှုပ်ရှားသွားတာပဲစိတ်က။ဒေါသဖြစ်เสียအာယုန်နဲ့တွေ့ရင်ဒေါသဖြစ်သွား။အဲ့တော့မျက်စိကမြင်တာ၊နားကကြားတာ၊နှာခေါင်းကအနံ့ညာတာ၊လျှာကအရသာသိတာ၊ခန္ဓာကိုယ်ကထိတာ၊စိတ်ကူးစိတ်တန်းတွေကရတာ။ဒါတွေကိုအကြောင်းပြုပြီးတော့นิดเสียอายุชื่อโลภဖြစ်တယ်นิดเสียမဟုတ်ဘူးဆိုရင်ဒေါသဖြစ်တယ်စိတ်ရလှုပ်ရှားမှုအာယုံဘုံတိုင်းတိုက်ခံနေရတယ်အာယုံဘုံတိုင်းနေတဲ့အတိုက်ကိုခံရနေတဲ့ကြောင့်လူရဲ့စိတ်ကရိတ်ထိုးနေမြတ်စွာဘုရားကအဲ့ဒါမဖြစ်အောင်ထိန်းနေပေါ့အဲ့ဒါကမဖြစ်စေနဲ့นิดเสียอายุတွေနဲ့ဆုံးတဲ့အခါမှာလောဘမဖြစ်အောင်ထိန်းဘာဖြစ်လို့နန္တိဒုက္ခကဘူလံနှစ်သက်ဆွမ်းလန်းတတ်တဲ့တခါရာကဒီဒုက္ခအလုံးကိုဖြစ်ပေါ်စေမယ်ဟုတ်တယ်လေမျက်စိကနှစ်သက်ဆရာအာယုတွေ့ရင်ဒီဉာဏ်နေမှာမဟုတ်ဘူးလောဘကဖြစ်တာလောဘကဖြစ်တာလို့ရှိရင်ဒီလောဘကမထိနိုင်ဘူးဆိုလို့ရှိရင်ရှေ့ဆက်ပြဿနာကြီးဆောင်ကျင်းတော့နန္တိသမှုရိယဒုက္ခသမှုရိယောတိဝရမီရသော်အေးနန္တိဆိုတဲ့အာယုန်ဒီပေါ်မှာမြစ်တဲ့တဏှာပေါ်လာပြီဆိုလို့ရှိရင်ဒုက္ခကိုဖြစ်စေတော့မှသိချပြီလို့ဒါကြောင့်မို့နန္တိကိုမဖြစ်စေနဲ့တဏှာရာကကိုမဖြစ်စေနဲ့လို့ဒါဆုံးမဟောတာတစ်ခုတဏှာဒီအာယုန်၆ပါးတွေ့လာတဲ့အခါသူအာယုံ၆ပါးပေါ်မှာဒေတာမှုကိုထိမ့်လိုက်နိုင်ပြီဆိုလို့ရှိရင်ဘယ်လိုအကျိုးရနန္တီဆိုတဲ့တဏှာဟာချုပ်ငြိမ့်သွားလိမ့်မယ်အဲ့ဒီနန္တီဆိုတဲ့တဏှာချုပ်သွားခြင်းဒီရင်နန္တိနိရောဓဒုက္ခနိရောဓမင်းဆင်းရဲဒုက္ခတွေပြဿနာတွေကုန်ချုပ်မှာပဲသူရှိနေပြဿနာတွေဖြစ်လိမ့်မယ်သူချုပ်ငြိမ့်သွားရင်ပြဿနာတွေကုန်ငြိမ့်လိမ့်မယ်အဲ့ဒါကိုသတိထားပြီးတော့ခြင်းတတိယဝိကျင့်တယ်ဆိုဒါမြတ်စွာဘုရားကအကျဉ်းလေးသူကိုယ်တိုင်တိုင်းကကျင့်တော့အကျဉ်းလေးတစ်ခုပြောတာဒီနေရာမှာမြတ်သက်စရာအာယုန်နေနေတွေ့ရင်မြတ်သက်တဲ့ကနာမဖြစ်စေနဲ့လို့မြတ်စွာဘုရားကဒါနဲ့မဖြစ်အောင်မလုပ်ရပါနဲ့။ဘာနဲ့လုပ်ရအောင်ဆိုလို့ရှိရင်အတွေ့ပြောင်းလဲတဲ့ဤစနစ်ဒီဘုရားမြတ်စွာဟောကြားတဲ့ဈေးတနာတွေထဲမှာရှိကမ္မထဉ္စင်တော့ကမ္မထဉ္စင်တဲ့ကျင့်တယ်တရားဆိုတာကဟိုနေရာရင်းပြီးတော့ကျင့်ရမယ်ကမ္မထထိုင်နေမှာတရားထိုင်တာမဟုတ်ဘူးတော့တရားဆိုတာဣရိယာပုတ်၄ပါးနဲ့ကိုယ့်ရဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့အညစ်အကြေးတွေကိုတန်ရှင်းနေအောင်လုပ်တာတရားလက်ကျင့်ချက်လုပ်နေတယ်လို့ခေါ်တယ်။တရားထိုင်နေတဲ့ပုဂ္ဂိုလ်ကတရားကျင့်တယ်လို့မအောင်မိနဲ့။အ အာယုန်တွေတွေ့နေတဲ့အခါမှာမကောင်းတဲ့အာယုန်တွေကိုထိမ့်သိမ့်ပြီးဖယ်ရှားပစ်နေတဲ့ပုံကတရားကျင့်ကြတာ။တရားကျင့်တယ်။ကဲကောင်းပြီမျက်စိကနှစ်သက်စရာအာယုန်တွေတွေ့လို့ဒါကနှစ်သက်စရာအတန်လေးကြားလို့ကျန်တဲ့ဟာတွေကလည်းနှစ်သက်စရာအာယုန်တွေနဲ့ဆုံပြီးလို့တဏှာလောဘတွေမြင့်တဲ့စိတ်ဓာတ်တွေဖြစ်လာပြီဆိုတာနဲ့တောင်းအဲ့ဒီမှာမြတ်တဲ့ဆရာအာယုဆိုတာတတဝါရှိတယ်သင်္ခါရရှိတယ်တတဝါဆိုတာသက်ရှိရှိတယ်ပြက်ပြက်ရှိတယ်သက်ရှိပေါ်မှာတွတ်တန်စိတ်ချစ်ခင်စိတ်တဏှာလောဘပေါ်လာရင်နဲ့ဘာနဲ့တွဲဘာနဲ့ခေရှားရမှာလဲဆိုလို့ရှိရင်အတုပဘာဝနာပွားပြီးတော့ဖယ်ရှားဖြစ်ပါမှာပဲ။ဒါလူချင်းချင်းတွေ့တာမှုတွေဖြစ်လာပြီဆိုလို့ရှိရင်အတုပဘာဝနာပွားပြီးတော့ဖယ်ရှားဖြစ်ပါမှာပဲ။တက်မဲ့အပေါ်မှာတွေ့တာမှုတွေဖြစ်လာလို့ရှိရင်မမြဲတဲ့သဘောကိုစဉ်းကျင်စဉ်းစားပြီးတော့ဖယ်ရှားဖြစ်ပါ။အဖယ်ရှားကိုဖယ်ရှားနေတယ်။ဖယ်ရှားကိုဖယ်ရှားနေရတာကပ္ပအာယုနဲ့ဖယ်ရှား။အတွေးနဲ့ဖယ်ရှားလို့ရတယ်။မင်္ဂန်တဲ့အတွေးတွေမင်္ဂန်တဲ့အတွေးဆိုတာကာမသင်္ကပ္ပာကာမသင်္ကပ္ပာနဲ့ဖယ်ရှားပြရတယ်ဆိုလို့ကာမသင်္ကပ္ပာကအခြေခံပြီးတော့နောက်အသိဉာဏ်နဲ့ဖြစ်အောင်ဖယ်ရှားဖြစ်တယ်အေးလောဘဖြစ်လာလို့ရှိရင်ထိုလောဘဖြစ်เสียအာယုံကိုဖြောက်ပြီးတော့တခြားအာယုံတစ်ခုနဲ့ဖယ်ရှားဖြစ်လို့ရတယ်တဲ့ဒါရှင်ပုံနာကိုမြတ်စွာဘုရားကအချင်းချင်းခေါ်လိုက်တဲ့အခါအာယုံ၆ပါးနဲ့တွေ့လို့မြင့်တဲ့ဆရာအာယုံဒီပေါ်မှာတွေ့တာမှုမြင့်တဲ့မှုလောဘဖြစ်လာပြီဆိုလို့ရှိရင်မဖြစ်အောင်ခဲလောဘဖြစ်နေရင်ဒုက္ခဖြစ်လိမ့်မယ်လောဘငြိမ့်သွားရင်ဒုက္ခငြိမ့်လိမ့်မယ်ဒီတိုင်းဖြစ်လို့ယသောဗျာအချင်းချင်းခေါ်လိုက်တယ်သူကသဘောကျတာလောဘမဲ့လောကဒါပဲတရားချင်းနဲ့ဆိုတာတရားချင်းနဲ့ဆိုတာဘာလို့ဘုရားကတော့လောဘမဖြစ်အောင်ထိထိနေတဲ့အခါမှာကိုယ်ကအတိဆုံးပဲဘယ်နည်းနဲ့ထိရင်လောဘပြောက်သွားလဲဒါဆက်တာဘယ်နည်းနဲ့ထိရင်လောဘပြောက်သွားလောဘပြောက်တဲ့နည်းနဲ့ထိတရားတွေကစဉ်းကျင်စဉ်းကျင်စဉ်းစားပြီးတော့လောဘပြောက်တဲ့နည်းနဲ့ထိရတယ်ရှင်ဝေဂီတဆိုတာရှင်ဝေဂီတအရာထိုင်ကိုဆောင်းရံသွားတဲ့အခါကျပြည့်တဲ့ဆရာအာယုဘတုကမအာယုနဲ့တွေ့လာတဲ့စိတ်တွေဖောက်ပြန်လာတဲ့အခါဖွင့်ပြောတယ်ရှင်အနန္ဒာတပည့်တော်ဗျာကံကုန်အာယုစိတ်တွေတပည့်တော်ပြောလို့ပါတယ်အဲ့ဒီကံကုန်အာယုစိတ်တွေကြောင့်စိတ်ထဲမှာပူလောင်နေပါတယ်တပည့်တော်ငြိမ်းအေးအောင်ရှင်ပြန်ဆုံးပါမှာလို့ဆိုရှင်အန္တရာကဘာပြောလို့ဆိုဒီမင်းအမှတ်တင်ညာလွဲနေတယ်လို့ဖြစ်တာမင်းတင်ညာလို့ပြောလိုက်စိတ်ထဲမှာအမှတ်ထင်တာသိဘာလို့ဆိုလှတယ်ဆိုတဲ့အမှတ်ကြောင့်လို့မင်းဒီလိုဖြစ်တာမလှဘူးဆိုတာပေါ်အောင်တွေးတော့တင့်တယ်လေဆိုတာကိုမင်းကတွေးနေလို့တော့ဖြစ်တယ်မတင့်တယ်ဘူးဆိုတာပေါ်အောင်တွေးလိုက်ကျေလို့ဆိုမတင့်တယ်ဘူးဆိုတဲ့သဘောတရားတွေကိုလိုက်ရှာကြည့်မတင့်မတဲ့ရောစွဲတွေကိုလိုက်ရှာကြည့်လူရဲ့ခန္ဓာကိုယ်မှာရောစရာတွေအများကြီးရှိတယ်ရောစရာတွေမတွေးပဲနဲ့မြစ်သက်စရာလေးတွေကြီးပဲတွေးနေရင်လောဘဖြစ်မယ်အဲ့တော့ရောစရာတွေကိုတွေးလို့အတုပါယစိတ်တံဘာဝေဟိမာနလူပယဘောဇဟဆိုတော့ဒါကားရှိတဲ့ဤတခုသာသီးတဲ့မြေတကူအဲ့ဒီနီးနဲ့ဖြေပြောင်းလိုက်တဲ့အခါမှာယင်တဲ့နှလုံးထဲမှာပူလောင်နေတဲ့သူ့ရဲ့တဏှာရာဂစိတ်တွေချိုးနေနေတာဖြစ်သွားတယ်။ဒါတရားကျင့်တာပဲလေ။နော်တရားကျင့်တဲ့ဆက်ကိုယ်တိုင်မှာလောဘဖြစ်မဖြစ်အောင်ထိမှုဒေါသဖြစ်နေမဖြစ်အောင်ထိမှုပရမလောဘဖြစ်ဖြစ်မှန်းသိရမယ်ဒေါသဖြစ်ဖြစ်မှန်းသိရမယ်အိတ်တာဖြစ်ဖြစ်မှန်းသိရမယ်မစ္စရိယဖြစ်မှန်းဖြစ်မှန်းသိရမယ်မာနဖြစ်ရင်ချမ်းသာတည်းရ အဲ့ဒီစိတ်ရဲ့အညစ်ကြေးတွေသဘာဝတွေကိုသိလာပြီဆိုလို့ရှိရင်သူတို့ရဲ့ထပ်ပေါက်မှုရှာတာအဲ့ဒီထပ်ပေါက်ရှာပြီးဖယ်ရှားဖြစ်တာဟာတရားကျင့်တာပဲနမဝါယမဒီမကံတော့လုံးလားဆိုတာအဲ့ဒါပဲမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ရအောင်စုပ်ပြရမယ်မတော်တဆဖြစ်ပေါ်လာတဲ့အကုသိုလ်တွေရှိရင်လည်းဖယ်ရှားပြရအောင်ကြိုးစားရမယ်ဆိုလိုတာကစိတ်မဆိုးပြီးစိတ်မဆိုးမိအောင်ဆိုထိတ်သိမ်းတာအေးတတိမေကြီးစိတ်ဆိုးမိလို့ရှင်လေအဲ့ဒီတော့ကမြန်မြန်ပဲဖြောက်ပြီဒါဒါတရားကျင့်တယ်လို့ခေါ်ဒါတရားကျင့်တယ်ဆိုတာကမ္မပဋိစ္စအရတော်နောက်မဖြစ်သေးတဲ့စိတ်ကောင်းနှလုံးကောင်းလေးတွေဖြစ်လာတော့ဆိုပါစို့ဒီတိုင်းပဲအချိန်ကုန်နေတယ်အဲ့လိုအချိန်ကုန်နေပဲအစားယက်စီလေးနှလုံးခွင်လိုက်တဲ့အချိန်ကနေစားလို့ဘာလို့မလဲဘုရားကတော့ပွားမလားမေတ္တာပွားမလားကိုယ့်အိမ်မှာရှိတဲ့လူတွေကအစားဩချမ်းသာကြပါစေရက်ွက်ထရာလူတွေချမ်းသာကြပါစေကိုတက်သေးတဲ့မိတ်ဆွေတွေယက်စီထဲမှာပေါ်လာတဲ့လူတွေချမ်းသာကြပါစေကိုမမြင်ရတဲ့တတ္တဝါတွေချမ်းသာကြပါစေအားလုံးစိတ်ထဲကမေတ္တာဆိုတာမတော်တာနော်အဓိကကစိတ်ထဲမှာချမ်းသာကြပါစေဆိုတဲ့စင်စစ်တစ်ပြက်ဖြစ်နေတာဒီလိုပွားများအားထုတ်နေတာဒါတရားကျင့်နေတာအဲ့ဒါလိုမေတ္တာဘာဝနာပွားခြင်းဖြင့်ဒေါသတရားကိုဖယ်ရှားဖြစ်နိုင်တယ်အချင်းချင်းအချင်းဉာဏ်ကြီးဆိုတဲ့တရားကိုဖယ်ရှားဖြစ်ဖို့ရှင်ဘုရားကိုမြတ်စွာဘုရားဟောဝါဒပေးလိုက်တယ်ဟောဝါဒပေးလိုက်တော့ဒီတရားကျင့်ဖို့ရန်အတွက်တရားတစ်ခုကိုအောင်းအောင်းမြင်မြင်ကြည့်ဖို့ရတဲ့ကသူတော်ကောင်းရဲ့စိတ်တွေသဘောထားကအမှန်တမ်းအရေးကြီးတယ်စိတ်တွေစိတ်ထားအမှန်တမ်းအရေးကြီးတယ်စိတ်တွေစိတ်ထားမပြည့်ဝဘူးဆိုလို့ရှိရင်ဒါအောင်းအောင်းချက်နေမှာမဟုတ်ဘူးတခြားဘုရားဆရာရှင်ပုံသားရဲ့သဘောထားကိုမေးတယ်အေးငါဆုံးမလိုက်တဲ့ဩဝါဒကိုဒါခံပြီးတော့ပြည့်ပြည့်သွားနေမှာတော့ဆိုတပည့်တော်ဗျာတဲ့သူနာပရန္ဒဆိုတဲ့အရတ္တိတာကိုတောင်းနေပါမယ်သူနာပရန္ဒဆိုတာဘယ်နေရာမှာရှိတော့ဆိုရင်တော့ဒါ location ကအမျိုးမျိုးပဲခုသူ့အနာဘူမိရှာလာလို့ပြောရမှာလေအဲသူနာပရန္ဒဆိုတာအိန္ဒိယနိုင်ငံမှာဆိုလို့ရှိရင်ခုမုံဟိုင်းလို့နာမည်ပြောင်းထားတဲ့ဘုံဘေပဲနေတယ်ကိုသူနာပရန္ဒလို့ပြောလို့ဆိုအဲ့ဒါကျောလည်းပမာကြီးအခုလည်းကိုင်းကြောင်းတော်ရအယတ်သေးသားတွေကိုသူနာပရဏာကိုလိုပမာယာဆိုနေကရေးတာလည်းရှိတယ်။ကဲထားပါတော့ဒီနေရာပဲဖြစ်ဖြစ်သူနာပရဏာအယတ်ကိုတပြီးတော့သွားပြီးတော့နေမှာပါဆိုတော့မြတ်စွာဘုရားဟောပါမေးရှိပုံနာတဲ့သူနာပရဏာအယတ်ကလူတွေကလူချမ်းတွေစိတ်ချမ်းကိုချမ်းကိုခေတ်လည်းရှိတာကဘာမှလေတာတာရိစ်ချမ်းသာတဲ့မာရီစိတ်ချမ်းကိုချမ်းတရားဖြာရဲ့လူဆိုးတွေများတဲ့နေရာတယ်ယောဂိသုနာပရဏဆိုတဲ့အရာကလူဆိုးတွေလူချမ်းနေများတယ်တဲ့မင်းအဲ့ဒီနေရာသွားနေမယ်ဆိုလို့ရှိရင်တဲ့အဲ့ဒီလူတွေကမင်းကိုမြင်တော့ဝိုင်းဆဲဘယ်လိုလုပ်မလို့ဆိုတော့ရှင်ပုံနာဘာပြောလို့အကောင်းကတူရမတွေးလို့ရှိရင်သူကအာကိုဆဲဒီနေရာမနေတော့ဘူးတခြားသွားတော့မယ်ပြန်ဆဲလည်းကိုပြန်ဆဲမယ်လို့သမန္တရာတွေးမှာပေါ့ခဲ့တယ်ကိုလည်းဆဲမခံဘူးလို့တွေးရှင်ဘုံနာပူရှောက်ဆုံးဆိုရှင်ဗျာတဲ့တပည့်တော်ကလာဆဲမယ်ဆိုရင်အေးဒီလူတွေလူတော်လူကောင်းတွေပဲဆဲရုံဆဲတာသူတို့ငါ့ကိုခဲနေမှာမထုတ်ဘူးဒီလိုနှလုံးထဲမှာပါဗျာဒါဖြင့်မင်းသူတို့ကခဲနေထူရင်ရောမင်းဘယ်လိုလုပ်မလို့လဲအော်ဒီလူတွေကလူကောင်းတွေပဲငါ့ကိုခဲနေတာထူတယ်လက်နဲ့မှမရိုက်သေးတာလို့တပည့်တော်ကဒီလိုနှလုံးသွင်းပါပါဗျာဒါဖြင့်လက်နဲ့ရိုက်ပြီဆိုရင်တော့မင်းဘယ်လိုနှလုံးသွင်းပါလဲအော်ဒီလူတွေကလူကောင်းတွေပဲလက်နဲ့သာရိုက်တာငါ့ဒုတ်နဲ့မှမရိုက်သေးတာပဲလို့တပည့်တော်နှလုံးသွင်းပါပါဗျာကဲဒါဖြင့်မင်းကိုဒုတ်နဲ့ရိုက်ပြီဆိုရင်မင်းဘယ်လိုသဘောထားမလို့ဟာဒီလူတွေကလူကောင်းတွေပဲငါ့ကိုတုံးနဲ့သာရိုက်တာဒါနဲ့မှမခေါက်တာအဲ့ဒါလိုနှလုံးသွင်းပါမယ်ကဲဒါလေးသူတို့ကဒါနဲ့ခေါက်ပြီဆိုရင်မင်းဘယ်လိုလုပ်လို့ဆိုရင် ော်ဒါနဲ့ဒါခုတ်တာအသေးမမတတ်သေးတာပဲဆိုတီတူတွေကလူကောင်းတွေပဲလို့တူပြီးတော့သူသဘောထားပါမယ်ဆိုလိုတာကသူတို့ရဲ့ဘလောက်ကြမ်းကြမ်းပဝန်းကျင်ရဲ့ခံနေဘလောက်ပဲခံခံသီးခံခွန့်လွန်နိုင်တဲ့ခံဒီတရားကိုပြောပြတာနော်စဉ်းစားဖို့မေးကြည့်လေအော်ဆဲဦးဆဲတာပဲအရင်ကလည်းရှိတာပဲအော်ကိုဆဲတာကပ်ပါလာလိုက်လို့ပြောကြတာသီးခံနေလိုက်ကိုဆဲကပ်ပါလာလိုက်လို့ဟုတ်ဒီလိုပြောရင်ခြေအေးသွားတာအဲ့လိုမဟုတ်ဘဲနဲ့အေးငါဆဲရမခံနဲ့မခံနဲ့ငုံမခံနဲ့ချဆိုဟောပြဿနာကြီးကတ်တယ်ဟောရှင်ကုန်တာလည်းအဲ့လိုမဟုတ်ဘူးအာဒီလူတွေဆဲတာဆဲတာခဲနဲ့မှမထူတာခဲနဲ့ထူပြန်တော့လည်းလက်နဲ့မှမရိုက်တာခဲနဲ့ရိုက်ပြန်တော့လည်းဒုံးနဲ့မှမရိုက်တာဒုံးနဲ့ရိုက်ပြန်တော့လည်းဓာတ်နဲ့မှမခုတ်သေးတာဟောဓာတ်နဲ့ခုတ်ပြန်တော့အသေးမှမတတ်သေးတာဆိုတော့မြတ်စွာဘုရားကစကားကောင်းမေးတယ်။ကဲမင်းကိုအသေးတက်ပြီဆိုရင်တော့ဘလို့နှလုံးသွင်းဘလို့ဆိုတော့ရှင်ဘုရားတဲ့မြတ်စွာဘုရားတခင်ကိုရောမြတ်ရဲ့တပည့်သားတွေတချို့တရားဓမ္မကျင့်တဲ့အခါကျတော့ဟောဒီခန္ဓာကိုယ်ကြီးပေါ်မှာအပြည့်မြင်ပြီးတော့ရှင်သာရိပုတ္တရာတော်တို့ရှင်သာရိပုတ္တရာပါရိတော်ဘဝပါရိဏခိရိဥ္စာရိတော်ရဲ့တောရဲ့တာခန္ဓာကိုယ်ကြီးတောင်ကအမတန်လေးလံတယ်တောင်ကြီးထန်ထားရတယ်ဘုံပိတင်ချက်ဆက်တာမကြည့်ကြလို့ပါတကယ်ကတော့လူဘဝကြီးကဘလောက်ဘုံပိတယ်ခန္ဓာကိုယ်ရဲ့တောင်ဝင်ကြီးကဘလောက်ကြီးတယ်လဲဆိုတော့မစင်စားလို့ရှိရင်မသိဘူးနော်သူ့တောင်ဝင်ပဲလုံနေကြတာလူတွေကအကုန်ခန္ဓာကိုယ်ကြီးရဲ့တောင်လုံအဲ့လိုလုံနေသေးတဲ့အတွက်သူကကိုယ့်ကိုဖေးပါသေးလားဆိုမပေးဘူးလုံးဝမငဲ့လုံးဝမငဲ့ကြည့်ပြီမနေ့အဲ့ရထားတဲ့အချိန်ကဒီမျက်နှာသိပ်ပြရတယ်သွားတိုက်ပြရတယ်အကုန်လုံးစားစရာကျွေးရတယ်ခန္ဓာကိုယ်ရဲ့ဝတ္တရားတွေလုံးညားတယ်ဒီထဲကနေသူကကောင်းလာလားဆိုမကောင်းတဲ့ဒီလေးကိုအိုလာတက်ကြီးလာပြစီကမကောင်းဘူးလေဓာတ်ကမကောင်းဘူးလေသွားကမကောင်းဘူးလေခါကမကောင်းဘူးလေဓူးကမကောင်းဘူးလေမကောင်းတဲ့ဆင်းရဲတွေကတက်တာကောင်းတဲ့ဆင်းရဲသိပ်ကြံတော့တော့ဆုံးရတော့ဆုံးကြတော့အကောင်းတလားတဲ့ဝေရည်ဖြစ်အောင်အကုန်ရောမကောင်းတာတော့တချင်းချင်းမကောင်းတာလေးများတာဆင်းရဲနေမှာဟောအဲ့တော့ဒုက္ခပေးတဲ့ခန္ဓာကိုယ်ကြီးကိုထမ်းချရတာအခုကသူကနေပြီးတော့ကိုယ်ကိုတတ်လိုက်တယ်ဆိုလို့ရှိရင်တဲ့ရသော်ဘုရားရဲ့တပည့်တွေတဲ့ကခန္ဓာဝေကြီးကိုညီးငွေပြီးတော့ခန္ဓာကိုယ်ကြီးကိုညီးငွေပြီးတော့ရှင်းတော့ကိုယ့်အကူစူးစိုက်လုပ်တဲ့ကိုယ်တော်ရှင်းစူးစိုက်လုပ်တဲ့ကိုယ်တော်တွေကယဟန္တာတွေတော့မဟုတ်ဘူးပုထုရှင်တွေဒါပေမဲ့လို့ပုထုရှင်ဆိုပေမဲ့လို့သူတို့ကဝိပဿနာဉာဏ်ဒီနိဗ္ဗိဒဉာဏ်တို့ခင်္ဂဉာဏ်တို့ဒီဝိပဿနာဉာဏ်အစွတ်ထက်နေတဲ့အတွက်ကြောင့်ဘဝကိုညီးငွေနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုံကိုယ်ရင်းတွေကကိုယ့်ကိုစူးစိုက်လုပ်တတ်တယ်စူးစိုက်လုပ်ရတာရှိတယ်တချို့လဲအကုသို့ကံကြောင့်ဖြစ်လို့ဖြစ်သွားတယ်ကိုယ့်ကိုတတ်သိကြတာမျိုးရှိတယ်ဥပမာပဲရှင်ဝက်ကလေးတို့ရှင်အတ္တစီတို့ဆိုတာတိုင်ထဲမှာပါတဲ့အတ္တစီတုတ်တယ်ကိုယ့်ကိုရှင်ခေါရိကခန္ဓာကိုယ်ကြီးရဲ့ဒုက္ခကိုမခံနိုင်လို့ကိုကိုကိုကိုအသက်ကိုမနှမျောတော့ဘူးတရားဓမ္မဒီပုထုဇဉ်ဆိုတော့မုန်းမိမှုဒေါသလေးတော့အနည်းငယ်ရှိတာပေါ့ဉာဏ်ကဖြစ်ရင်တော့မလုံတော့သောတာပန်ဖြစ်ရင်လည်းကိုယ့်အသက်ကမလုံဘူးအရိယာမဟုတ်သေးဘူးသို့သောဝိပဿနာဉာဏ်ထက်နေသည့်အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကြီးကဥမာပဲရှင်အတ္တိဆိုလို့ရှိရင်ယောဂဝေဒနာပြင်းပြင်းထန်ထန်နှိမ့်ဆက်နေတော့ဘဝကြီးမှာပြနေကြတော့ပနေနေတဲ့အခါကျတော့သင်္ဍုန်နာနဲ့သူ့လက်ကိုသူပြီးပြီးတော့ဘဝကိုဆုံးသက်ဖို့ကြိုးစားရှင်သာရိပုတ္တရာကသွားပြီးတော့ချောင်းရတယ်မလုပ်ဘူးတိုးတော့လေသူ့ကိုသူယုံကြည်တယ်သူမကောင်းတဲ့ဘဝမရောက်ဘူးအဲသူ့ကိုသူကိုအရှင်းမြင့်တဲ့တရားကိုသိထားတယ်လို့ယုံကြည်နေတယ်အဲ့ဒါနဲ့ခန္ဓာဒုက္ခကိုမခံနိုင်တာနဲ့တဲ့နောက်လာနဲ့သူ့လည်းလည်းသူလှီးလိုက်လှီးလိုက်တဲ့အချိန်ကျတော့ဘာဖြစ်လာတော့ဆိုအဲ့ဒီအချိန်မှာကြောက်စိတ်ကလေးဝင်လာတော့ဒီတည်ကျင်တဲ့လူကလည်းသောသောကတည်ကျင်တာတကယ်တည်ရပြီဆိုကြောက်သေးတယ်အဲ့ကြောက်စိတ်လေးဝင်လိုက်တဲ့အခါကျတော့ဘလောက်
သူကတရားရှိလို့ဆိုကြောက်စိတ်လေးဝင်လိုက်တာနဲ့သူ့ကိုယ်သူပြီးသွားဟာဗာညာနဲ့မဖြစ်သေးပါဘူးဒါမကောင်းတဲ့စိတ်ပဲဒီစိတ်မျိုးငါစီမပေါ်ဘူးအရင်ကအခုပေါ်လာတယ်ဆိုပြီးတော့ရှုမှတ်နေတဲ့တရားကိုဆက်ပြီးတော့အထုတ်လိုက်နိုင်တယ်ဒါပေမဲ့ဓာတ်နဲ့ဖြေးချတဲ့အတွင်းလေးမှာပဲဝိပဿနာချက်တယ်ဘလို့သူတို့မှအဆင်မြင်နေတော့ဆိုရင်ဓာတ်နဲ့ကြည့်လို့တိအဆဲဆဲမှာဝိပဿနာချက်ကိုချက်လိုက်တယ်ချက်လိုက်တဲ့အတွက်ကြောင့်မလေးပါဖူလေးပါဝိပဿနာညာစွာအားနဲ့မလေးပါဖူလေးပါအစဉ်တိုင်းရောက်ပြီးယဟန်ကလည်းဖြစ်ပြီးရောသုတိလက်ကြားကျမ်းသာဖြစ်ပြီးတဲ့နဲ့တော့တင်။အဲ့ဒီပုဂ္ဂိုလ်မျိုးကိုဇီဝိတသမတိတိလို့ခေါ်တယ်။အသက်နဲ့ဒီယဟနာဖြစ်ပြီးတော့အသက်အကုန်ဆုံးသွားတာနဲ့ဟိုခေါင်းချင်းဆိုင်ပြီးတော့ဝဲလာတာချင်းတူတူပဲလို့သူပြောတယ်။မှန်တော့ယဟနာဖြစ်တာကနည်းနည်းလေးရှိကြတာ။ဒါပေမဲ့ဘေးကအမြင်မှဆိုလို့ရှိရင်ချက်ချင်းကြီးယဟနာလည်းဖြစ်သေးလဲသေးတယ်ဒီလိုဖြစ်သွားတာဇီဝိတသမတိတိပုဂ္ဂိုလ်လို့ခေါ်တယ်။အဲ့တော့ဒီလိုအချိန်တွင်းလေးမှာတရားတော်မှချက်ပြီးတော့ကိလေသာကောင်းအောင်လုပ်နိုင်တယ်ဆိုတော့သူ့ရဲ့ဝိပဿနာစွမ်းအားလောက်ခဲ့တယ်ဆိုတာတာမန်ပုဂ္ဂိုလ်မှာတော့မဖြစ်နိုင်ပါဘူးနော်။ဒါတဲ့ကိုဓာတ်နဲ့ပြီးတဲ့အချိန်တုန်းကတော့ပြုစင်ပဲ။အတိတရားရသွားတဲ့အခါမှာချက်ချင်းတရားချင်းလိုက်ပြီးတဲ့ကြောင့်သူ့ရဲ့ဝိပဿနာဉာဏ်စွမ်းအားကမြင့်လာတော့ပူပြီးတော့ဆွမ်းအားနဲ့ထုတ်တယ်လူဆိုတာအခက်အခဲကြုံလာလို့ရှင်တတ်တိကိုကောင်းလာဒါအရှိတတ်တိကိုကောင်းလာတတ်တိကောင်းလာလို့ရှင်ခါးတိုင်းမလုံနိုင်တာတွေလုံနိုင်တာဒါထူးခြားတယ်ဘုန်းကြီးတို့မန္တလေးရဲ့ပမာကြီးတရားတစ်ထပ်အိမ်မှာသူနေတယ်သူ့အိမ်ကတစ်ထပ်ညဓညကတိုက်တဲ့တခါတည်းသူ့အိမ်ကသူ့ခြံကတော်လေးနည်းနည်းလေးတော့ကျေတယ်ပေါ့အဲ့ဒါကြောက်အားလာနဲ့အိမ်မောင်းကနေပရင်းမောက်ဖွင့်ပြီးတော့ဟိုဘက်ခုံချတာချမ်းမဘက်ကြတာ။တောင်းမှန်ဆိုလို့ရှိရင်ဘယ်လိုမှခေါ်နိုင်ဘူးနော်။စိတ်ဆွမ်းအားတွေနဲ့ကြောက်အားလက်ကလောက်ရတဲ့အခါကျတော့သူကအောင်မြင်သွားတယ်။အာဩစီကောင်းတယ်ပေါ့။အခုလည်းပဲဒီပုဂ္ဂိုလ်ကဝိပဿနာချက်နဲ့ဆွမ်းချက်တရားတော်မှာကုသိုလ်ဆင်ပွားနဲ့တရားမှာမလိုလားဘူး။ကြောက်ကြောက်ဘူးသူရဲ့တရားချက်နဲ့စွမ်းအားကိုမြင့်လိုက်တာမတည်ခင်စัจ जा ရဲ့ပြညာဖြစ်သွားဈိဝိတသမတိတိပုဂ္ဂိုလ်ဖြစ်သွားအဲတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးတောင်ကိုယ့်ကိုယ်ကိုဘဝတစ်ခုကိုအဆုံးတတ်ကြသေးတာတဲ့တပည့်တော်ကသူတို့ကလာပြီးတော့ကိုယ့်ဘဝကိုအဆုံးတတ်ပြီးတယ်ဆိုတော့တပည့်တော်ကယေရှုတင်အောင်ပါပါဒါနောက်ဆုံးဝိသကာတစ်ခုရှင်ပုံနာပြောလိုက်တပည့်တော်ကိုအသေးသက်လိုက်ပဲတပည့်တော်ကကျေးဇူးတင်ပါပါတဲ့ဘုရားဆိုတော့မြတ်စွာဘုရားကအေပုံနာမင်းဒီလိုစိတ်သဘောထားမျိုးနဲ့ဆိုရင်သူ့နဲ့ပရဏတမှာနေလို့ရပြီချီတာသူတော်ကောင်းကြီးရဲ့စိတ်တွေသဘောထားလို့ခေါ်တယ်ဘယ်လိုအခက်အခဲပဲတွေ့တွေ့တရားကိုမစွန့်တော့ဘူးဆိုတဲ့အဓိပ္ပာယ်ကိုပြောတာတရားကိုဘယ်တော့မှမစွန့်ဘူးဆိုတဲ့အဓိပ္ပာယ်ကိုပြောတယ်အဲ့ဒါနဲ့ရှင်ကုံနာသုဏဗရဏ္ဍသွားတယ်သူရဲ့ဟောပြောချက်ကြောင့်ဝါရင်းသုံးလမှာပဲဗုဒ္ဓဘာသာဝင်ဖြစ်အမျိုးသား900အမျိုးသမီး900ဗုဒ္ဓဘာသာဝင်ဖြစ်သရဏဂုံပြီးသွားကြတယ်သူကိုယ်တိုင်ကလည်းဝါရင်းသုံးလအကင်းမှာယန္တာဖြစ်သွားတယ်အဲ့ဒီအမှာပဲရှင်ကုံနာပြိတိကဆွသွားတယ်လို့ပုံတော်ဝါရသုတ်တံကျက်စွာပြားတယ်ပြောတယ်အဲ့ဒီရှင်ကုံနာရဲ့စိတ်ဉာဏ်သဘောထားတွေသာသူတော်ကောင်းရဲ့စိတ်တွေသဘောထားပါပဲတဲ့အဲ့ဒီလိုစိတ်တွေသဘောထားကိုထားနိုင်မယ်ဆိုလို့ရှိရင်ဘာပြဿနာမှမတက်တဲ့ခြင်းကိုယ့်ရဲ့ရှင်သွေးကငြိမ်းချမ်းတဲ့စိတ်အနေထားတစ်ခုဒါတော့မပျက်စီးပဲထာဝရငြိမ်းချမ်းတဲ့အငြိမ့်တတ်ကိုမျက်မှောက်ပြုနိုင်ကြမှာဖြစ်ပါတယ်အဲကြောင့်ဝတရားစိတ်နဲ့သူတော်ရှင်ပြိတ္တတည်းတာမပုဂ္ဂိုလ်တွေသဘောထားမျိုးမဟုတ်ပဲねကိုယ်ချင်းတရားကိုဆိုပါတော့ဒီစာမရိဆိုတဲ့သမဏဆိုတဲ့တိဘက်နွားလို့ပြောကြတာစာပရိသားတော်မှာသူ့ရဲ့မြည်းတံကိုသိတံပိုးထားလို့
သူကတွေပါနေနဲ့အနည်းငယ်လို့ရှိရင်မိဆန်ချက်သွားမှဆိုသေးတဲ့ကြောင့်မယုံဘူးတဲ့အဲ့မှာပဲသိခံတယ်လို့ဆိုလို့အဲ့ဒီသာမရိသားကောင်ကြီးမိဆန်အတွက်အသက်သိခံမလို့ကိုကျင်တရားအတွက်အသက်သိခံဝတ်နဲ့စိတ်နဲ့သဘောထားဟာသူတော်ကောင်းရဲ့သဘောထားကိုကျင်တရားမပြတ်အောင်ခိမ့်မိတ်ဆောက်ရှောက်မှုပြီးသူတော်ကောင်းရဲ့သဘောထားခနေ့တရားချက်ကသူတော်ရဲ့ပရိသတ်တို့ကြီးသရဏဂုံနဲ့ငါးပါးသီလကိုခိုင်ဆောက်တည်ထားတာဆိုလို့ရှိရင်ငါးပါးသီလကိုဘာအတွက်လဲမှာအရုပ်အပြည့်မခံဘူးအတိတ်ကလည်းတမိုးထားမယ်အသက်ဆုံးပြီးတော့ဆောက်နိုင်အောင်လိုကြိုးစားမယ်လို့ဒီလိုစိတ်သဘောထားထားနိုင်လို့ရှိရင်တကယ်သူတော်ကောင်းကြီးရဲ့စိတ်နေသဘောထားမှာကုသတံမှာရောက်လာမှာဖြစ်ပါတယ်ဒါကြောင့်မို့တရားချက်ကသူတော်ရဲ့ပြိဿတ်တို့အနေနဲ့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ဓမ္မကိုလက်တွေ့ကျင့်သုံးခြင်းဖြစ်သာသနာတော်နဲ့ကြုံတွေ့ရကြုံနှက်ပြီးမိမိတို့ရဲ့ဒီဓမ္မကိုကျင့်သုံးခြင်းကြောင့်မိမိတို့ရဲ့စိတ်တွေသဘောထားအားလုံးဟာအလုံးမုံမြတ်ပြီးတော့တကယ်သူတော်စင်ဘဝကိုရောက်ရှိနိုင်ကြမှာဖြစ်တယ်။ဒါကြောင့်ကိုယ်စီကိုယ်မှသူတော်ကောင်းတို့ရဲ့စိတ်တွေသဘောထားများကိုထားပြီးလက်တွေ့ကျင့်သုံးနိုင်ကြပါစေကုန်သတည်း။